ရတယ်လူနဲ့ပြမတ္တဝါအားလုံးကိုရောစိတ်ပါချမ်းမှချမ်းသာကြပါစေလို့လူခွန်ဆက်မေတ္တာပို့သရင်ဒီနေ့2022ခုနှစ်အောက်တိုဘာလ25ရက်ရန်ကုန်မြို့စွမ်းချောင်းမြို့နယ်အောင်ချမ်းသာရပ်ကွက်တိရိမင်္ဂလာလန်းကံမြင့်ကျောင်းတိုင်ပါတဲ့ရှိပါရမီ6ရက်အထူးတရားစခန်းဓမ္မတပင်မှာအစဉ်ပြေဖို့လူအမိပေးထားတဲ့တရားတပုံးနဲ့ဓမ္မဒါနတရားအလှပေးလူမှဖြစ်ပါတယ်တရားအလှရှင်အနေနဲ့တရားအလှမပေးလူခင်တရားအလှခံပုဂ္ဂိုလ်များအနေနဲ့တရားအလှမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပေါင်းများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲလဲဦးချီးတံပြီးတော့လိုက်ဆိုကြပါအရဟံဂုဏ်ရဲ့အသေးပေပုံမျိုးတစ်မျိုးကိုတစ်ခေါက်စီတိုင်ပြပါမယ်တစ်ခေါက်တိုင်ပြီးဒီတိုင်းသုံးခေါက်ပေါ်များကြရပါမယ်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်ခွေရာညံ့နိုင်ခြင်းမကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရအရဟံသူသောသူကိုခံယူတော်မူဆိုင်သောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပေါင်းများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်ဥချီထားတဲ့လူတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လေးပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့သက်သာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါဘူးဒီနေ့ကောမက်တရားကောင်းစင်ကပါတယ်လေစင်ကြီးဖို့အဓိကတရားလိုအထုတ်ကြတဲ့ပုဂ္ဂိုလ်တိုင်းတရားဓုတရားမြတ်ရရှိကြပါလေမဂ္ဂုလိပ္ပံဆိုတဲ့တရားဓုတရားမြတ်အထီးမရတောင်းမှတရားရတာတရားချမ်းသာလို့ခံစားကြကြပါလေတရားရတာတရားချမ်းသာကိုခံစားရမှလေတရားနဲ့မွေ့လျော်တရားနဲ့ပြောနိုင်ကြပါလေတရားရတာတရားချမ်းသာမှမခံစားရဘဲနဲ့တရားနဲ့မွေးလျော်တရားနဲ့ပြောနိုင်မလားမပြောနိုင်ဘူးတရားရဲ့အရာလေးတရားရဲ့ချမ်းသာလေးကိုစီစီငြင်းခံစားရမှာဩတရားဆိုတာအထုတ်တဲ့တရားပါလားတရားအထုတ်ရတဲ့အရာဟာဘယ်အရာနဲ့မှမတူပါလားလောကီအာယံကံကုန်ချမ်းသာခံစားရတဲ့အရာတဲ့တရားအရာတရားနဲ့ပတ်သက်တဲ့အရာကပို့ပြီးတော့အရှင်းတန်းမြင်ပါလားမွေးလျော်ခြင်းမှန်တယ်များတယ်မှာတရားနဲ့မွေးလျော်ခြင်းဟာအမြတ်ဆုံးစရာမှန်လားပါလားအဲ့ဒီလိုတရားနဲ့မွေးလျော်တရားနဲ့ပျော်ဖို့အတွက်တရားအရတာတရားချမ်းသာကိုခံစားရဖို့အရေးကြီးပါတယ်တရားရတာတရားချမ်းသာလေးကိုခံစားရရင်လည်းကျေနပ်နေရမှာတော့မဟုတ်ဘူးပေါ့တရားရဲ့အရတာတရားရဲ့ချမ်းသာလေးကိုခံစားပြီးတော့ကျေနပ်နေလေဆိုရင်လည်း ဝိပဿနာရဲ့ဉာဏ်ဉာဏ်ကြောင့်လက်ခုနိဗ္ဗာန်ရဲ့အတားအဆီးဖြစ်ပြီးတော့ရှေ့မတက်နိုင်တဲ့ချက်မှာပေါ့ဒါပေမဲ့ပိဋိပတ်တိအစရှိတဲ့တရားအရတာတရားချမ်းသာဆိုတာလေတွေ့ကြုံမတွေ့ကြုံမတွေ့ကြုံလို့ဖြစ်ကုန်မှာဖြစ်ပါဘူးအမတန်တန်ဝိဇာနာတန်ဆိုတဲ့အတိုင်းယုံနံဖြစ်ဖြစ်ကုန်မြင်လို့စိတ်ထဲမှာခံစားရတဲ့နှစ်သက်ဝမ်းမြောက်မှုပိဋိပတ်တိကိုယ်စိတ်နှပိုင်းငြိမ်းချမ်းသာဟာတရားလိုအပ်ထုတ်တဲ့ယောဂီပုဂ္ဂိုလ်အတွက်အမြိုက်နိဗ္ဗာန်ပါပဲအမြိုက်ရည်စင်ပါပဲလို့မြတ်စွာဘုရားရှင်ကိုတော်တိုင်းမိန့်ကြားတော်မူထားပါတယ်တရားရတာတရားချမ်းသာလေးကိုခံစားရရင်ရှင်နဲ့မြန်မာတော့မဟုတ်ဘူးဒါပေမဲ့အဲ့ဒီအဆင့်ကိုမဖြတ်သန်းမဲနဲ့နိဗ္ဗာန်ကိုရောက်နိုင်ပိဋိပတ်တိဒုက္ခအဆက်ရှိတဲ့ချမ်းသာလေးကိုခံစားရမှဟောဒီအဆင့်မှာတော့ဒီလောက်ချမ်းသာလေးခံစားနေရရင်တကယ်နိဗ္ဗာန်အဆင့်ဟာဘယ်လောက်များချမ်းသာလိုက်မလဲဆိုပြီးတော့နိဗ္ဗာန်ကိုလိုချင်တဲ့စိတ်တွေဖြစ်ထက်တန်တန်ဖြစ်လာပါတယ်ဒါမှလည်းရှေ့ဆက်ပြီးတော့အာထုဖြစ်ပါတယ်အဲကြောင့်မေဖို့နိဗ္ဗာန်ဆိုတဲ့တရားဒီတရားမြတ်အစီမရတောင်းမှအောက်ထက်ဆုံးတရားရတာတရားချမ်းသာလေးခံစားရမှုတော့ယူအပ်ပါတယ်။တရားအထုတ်တိုင်းတရားရသလားဆိုတော့လေမရပါဘူး။တချို့ကဘာမှထည့်သွင်းမနေနဲ့တရားဆိုတာအထုတ်ရတာပဲမှတ်သားမှတ်ရှုတာရှုအထုတ်တာအထုတ်ကျန်တာဒီမှတ်ပြီးဖြစ်လာလိမ့်မယ်နဲ့ဒီလိုပြောတတ်ကြပါလေ။မြတ်စွာဘုရားကတရားဆိုတာအထုတ်တိုင်းမရပါဘူးတဲ့။တပ္ပယတရားတွေညတာမှာတရားရပါတယ်အကြောင်းတရားညီညွတ်မှာတရားရပါတယ်အရှင်ဒီမှာတရားရပါတယ်အခုတရားနာသေးတဲ့များကတရားအထုနေကြတာတရားရကြင်လားမရကြင်ဘူးလားရကြင်တယ်တရားရကြင်တယ်ဆိုရင်ဘာလုပ်ရမလဲအရှင်ဒီအောင်လုပ်ရမှာပေါ့နော်အရှင်ဒီမှာတရားရမှာဘူးရှင်းတကားနဲ့ဘာသာရေးတဲ့အသုံးဆုံးနဲ့ပြောရမယ်ဆိုရင်နော်ညတာမှာတရားရမှာပေါ့နော်လူတွေအခုဖြစ်လူတွေအများစုတုံ့နှုံးနဲ့အများဆုံးတုံ့နှုံးနဲ့စကားနဲ့ပြောရမယ်ဆိုရင်တော့အရှင်ဒီမှာတရားရမယ်တစ်ဖက်ကလည်းတရားအားထုတ်တစ်ဖက်ကလည်းရှင်ဒီအောင်ကြိုးစားဓမ္မတရားရတာသွားသွားရဲစားစားရဲစသဖြင့်ချင်းရှုမှတ်တဲ့နည်းဘုရောရှုမှတ်နည်းလို့ခေါ်ပါတယ်သဗ္ဗယတရားတွေညှတ်တာအောင်ပြုပြင်နေထိုင်တာစသောက်ဆင်းခြင်းတာတွေကိုတော့အားထုတ်နည်းလို့ခေါ်ပါတယ်သွားသွားနဲ့စားစားတဲ့အတိုင်းဖြစ်တဲ့စသည်အားဖြင့်ရှုမှတ်တဲ့နည်းကိုလည်းအာထုံနည်းလို့ခေါ်မယ်ဆိုရတာပါပဲနော်။ဒါမှလို့ခုနတပ္ပယတရားတွေနဲ့အသေးပဲချင်းကွဲသွားအောင်ပြောမယ်ဆိုရင်တတိပဌာန်းမှာလာတဲ့အတိုင်းဒီစနစ်နဲ့ရှုမှတ်တာကတော့ရှုမှတ်နည်းတပ္ပယတရားတွေညှတ်တာအောင်ပြုပြင်နေထိုင်တာကတော့အာထုံနည်းရှုမှတ်နည်းတော့မှန်ပါရဲ့တရားဝေဒနာအတိုင်းဒါမှအာထုံနည်းရမှမှန်မှုဆိုရင်လည်းတရားမကြနိုင်ဘူး။အာထုံဖြစ်တဲ့စကလုံးလေးနဲ့ပဲသုံးမယ်ဆိုရင်တော့လေအဓိပ္ပာယ်ကလာတဲ့အချိန်ဝိပဿနာယုံနာအာယုန်ကိုဖြစ်ဖြစ်မြင်အောင်ရှုနေတာကတော့အာထုံနည်းပေါ့တပ္ပယတရားတွေညှတ်အောင်ပြင်ပြင်ဆင်ခြင်တာကတော့အာထုံပုံအာထုံနည်းမှယုံနယ်တရားများတွေအာထုံပုံစနစ်ကြမှာလဲတရားရနိုင်တယ်နော်ဒီနေ့ဟောမယ့်အစဉ်ဒီဘုအဓိကဆိုတဲ့တရားကတရားကိုတကယ်အပြတ်သက်အာထုံတဲ့ယောဂီပုဂ္ဂိုလ်တွေအတွက်အဓိကထားပြီးဟောပြတာပါနော်မပြတ်တဲ့အာထုံတဲ့ယောဂီတွေဟုတ်ရဲ့လားမပြတ်ကြတဲ့လည်းဟုတ်ပါရဲ့ကိုလိုအပြက်ကြီးကြီးမရတာမှတရားအရသာလေးခံစားရဖို့ဆိုတာကစိတ်ချမ်းသာရင်တော့ပါဘူးတရားဆိုတော့မဖုန်နေပါမရရင်နေပြီဒီဘဝမှာသိနေတာတွေကြောင့်စိတ်ဆင်းရဲတွေကြောင့်တော့ပါပြီဆိုပြီးတော့မပြတ်တဲ့အားထုတ်တဲ့ပုဂ္ဂိုလ်ကလေအဲ့ဒီစိတ်ဆင်းရဲတာတွေစိတ်မြတာတွေကြောက်ဖို့အတွက်တမန်ရဖြစ်မှကိုရမှာပါနော်အဲ့တော့တကယ်အပြက်သက်တရားရဖို့တရားရခြင်းတဲ့ပုဂ္ဂိုလ်တွေလည်းတမန်ရတရားတွေကအရေးကြီးပါတယ်မပြတ်တဲ့တရားရခြင်းတဲ့ပုဂ္ဂိုလ်တွေလည်းတမန်ရတရားကအရေးကြီးပါတယ်ဒီကရန်ဆိုတဲ့တရားထုတဲ့ပုဂ္ဂိုလ်မှတော့မဟုတ်ဘူးတရားအမှတ်ကနေအလိုတော်နေတဲ့ပုဂ္ဂိုလ်လည်းစိတ်ချမ်းသာကိုယ်ချမ်းသာဖြစ်ခြင်းနဲ့ဆိုရင်တမန်ရမြတ်တာကိုအရေးကြီးတာပါပဲတမန်ရတရားတွေပထမရှိတဲ့လူကြားဘူးတော့တမန်ရတရားခုနှစ်ပါးဆိုပြီးတော့ဝိတုဒ္ဓိမြတ်မှဆွထားပါတယ်ပုံမှာပါအထက်ကမှာတော့တမန်ရ၄ပါးဆိုပြီးတော့ပြထားပါတယ်ဒီလိုအလုံးရေးရနေတဲ့ပဋ္ဌာန်းပစ္စယနိဒေသပါဠိတော်ယူလာတော့သဗ္ဗယ၄ပါးပြထားပါတယ်။အဲ့ဒီသဗ္ဗယတရားတွေ9ပါး၄ပါး၄ပါးစုပေါင်းပြီးတော့မတူတဲ့အချက်တွေပဲရွေးထုတ်လိုက်မယ်ဆိုရင်သဗ္ဗယ9ပါးရှိပါတယ်။အဲ့ဒီသဗ္ဗယ9ပါးတွေကဒီနေ့တော့ဓမ္မတဝနာသဗ္ဗယလို့ခေါ်တဲ့သဗ္ဗယတပါးအကြောင်းနဲ့ဦးဇင်းသူခေါ်ပါမယ်။ဒီနေ့သဗ္ဗယတွေသဗ္ဗယ9ပါးလုံးစုနဲ့ချုပ်ပေးပါမယ်။ဒီနေ့ဟောမယ့်သဗ္ဗယကဘာသဗ္ဗယလဲတို့ ဓမ္မသဝနာတပါယဓမ္မဆိုတာကတရားသဝနာဆိုတာကနာယူတာတပါယဆိုတာကမြတ်တာတာတရားနာမြတ်တာတာကိုဓမ္မသဝနာတပါယလို့ခေါ်ပါတယ်တပါယဆိုတာမြတ်တာတွေသင်တော်တွေတဲ့တယ်ရှင်ကြီးတွေအဓိပ္ပာယ်သဘောအနေနဲ့ပြောတာပေါ့သူရဲ့သရုံးကဓာရိုက်ထက်တဲ့အလုံးချင်းအဓိပ္ပာယ်နဲ့ပြောမယ်ဆိုရင်တော့သဆိုတာမိမိအတွက်ပဆိုတာကိုယ်ကိုယ်ပြန်ပြပြီးပြီးချင်းချင်းအာရဆိုတာဖြစ်ပေါ်လာတာတပ္ပယကိုသရဲ့ပရဲ့အာရရဲ့သုံးပုံပေါင်းအောင်ပေါ့နော်မျက်စိနဲ့မြင်နေပေါ့လား white board နဲ့မြင်ရအောင်နော်အဲ့တော့သဆိုတာမိမိအတွက်ပဆိုတာကိုယ်ကိုယ်ပြန်ပြပြီးပြီးချင်းချင်းထင်းထင်းရှားရှားအာရဆိုတာခုပဲပြောတဲ့မိဘုံချင်းနဲ့ဖြစ်ပေါ်လာတာမိမိအတွက်ပုံပြပြပြပြီးချင်းချင်းတက်တက်တာတာချင်းချင်းရှားရှားဖြစ်ပေါ်လာတဲ့သဘောကိုတပ္ပယလို့ခေါ်ပါတယ်။သဘောပေါက်လာပါတယ်နော်။ကိုယ်အတွက်အကောင်းဆုံးဖြစ်လာတဲ့သဘောတရားလေးကိုတပ္ပယလို့ခေါ်တာပဲ။ကိုယ်အတွက်အကောင်းဆုံးအနေထားလေးဖြစ်နေတာဆိုပဲညတာတွေတဲ့တယ်၊သင်တော်တွေအရှင်ကြီးတွေလို့ခေါ်ရတာပါနော်။အဲ့ဒါအများဆုံးသုံးခုနာကတော့ညတာတွေဆိုတဲ့စကားလုံးနဲ့သုံးတာပေါ့နော်။ဒီလိုအဓိကအစတပ်ပါရဆိုတဲ့စကားလုံးနဲ့ပဲသုံးတော့ပါမယ်။အဲဒီလိုလေးသုံးရတာပို့ပြီးတော့အားရတယ်နော်။အဲ့တော့တရားနာမှုမျက်တာရမယ်။တရားတွေအားထုတ်နေပြီးတော့ကိုယ်နဲ့မျက်တာတွေတရားမလာရဘူးဆိုရင်ဘယ်တော့မှတရားမရနိုင်ပါဘူး။တရားနာတယ်ဆိုတဲ့အလုပ်ကလည်းမလုပ်မဖြစ်လုပ်ရမယ်အလုပ်ပါပဲ။တရားနည်းပြနဲ့ရလူတဲ့ပုဂ္ဂိုလ်တွေတရားနာတဲ့အလုပ်ဟာအင်မတန်အရေးကြီးတဲ့အလုပ်ပါ။တရားနာတယ်ဆိုတာသိပြန်လို့ရှင်းလောင်းပြတာနဲ့တူပါတယ်တက္ကမကြီးတို့ဆွေဆွေတဲ့ဟိုအမတ်တမျိုးစီတဲ့ပါတယ်မဟုတ်လားဒါရောက်နေတက္ကမကြီးတို့ဆွေရဟုတ
်ပ
ါဘူးဆိုခိုင်းမှကြားလို့ဖြစ်နေနော်ငါးပါးနဲ့ဥပဒနာဉာဏ်သစ်ပင်လေးကိုချိန်မြှောက်ရမယ်ဆိုပြီးတော့အဲ့ဒီထက်မှသုတာနုဂဟိတာသုတာနဲ့ချိန်မြှောက်ပေးရမယ်ဆိုတာတရားနာတာကိုပြောတာပါပဲအဲ့ဒါသစ်ပင်လေးတွေရှင်သန်ကြီးသွားဖို့အပွင့်ပြီးနေဝိသသာဖြစ်လာဖို့အတွက်လိုအပ်တဲ့အကြောင်းတရားတွေများစွာထဲမှာတစ်ခုကရေလောင်းပြီးဘူးရေမလောင်းမဲ့တဲ့အတွက်ပြင်ပြင်ရှင်းတန်ကြီးထွန်းနိုင်ပါမလားမကြီးထွန်းနိုင်ဘူးရေလောင်းကိုလောင်းပြရမယ်ရေမလောင်းပြီးဘူးဆိုရင်လေတန်လေတန်နေခံရပြီးတော့ညှိုးနှံပြေဆုံးသွားနိုင်တယ်ရေမရဘူးဆိုရင်ညေရဲ့စီဩဇာကိုလည်းရေနဲ့ပေါင်းပြီးတော့မှဆုပ်ယူရတာဖြစ်တဲ့အတွက်ရေစီဩဇာလည်းမဆုပ်ယူနိုင်တော့ဘူးရေကရတဲ့စီဩဇာလည်းမရတော့ဘူးအဲ့ဒီလိုနဲ့ပြင်ပြင်ကတည်သွားရတာပါပဲအဲ့ရသစ်ပင်ရှင်တန်ကြီးထားဖို့အတွက်ရှည်လောင်းမှုလိုအပ်တယ်။သစ်ပင်မလားဆိုတော့မဟုတ်ဘူးနော်လူသပင်တိုင်နေလို့ရှိရင်လေရှည်လောင်းရမှာပဲဦးဇင်းတို့သပင်ကအများအပြားတန်နေတာဒီနေ့ကတော့ဒီနေ့ပဲရှင်းထားတာမဟုတ်ဘူးနော်အဲ့ဒါသုံးလေးရက်လောက်နေလို့ရှိရင်သပင်ကတော်တော်လေးရှည်လာအဲ့ဒီခါကျတော့ဦးဇင်းနဲ့ရှင်တော်တော်များများငိကန်နေတဲ့ကပ္ပိယတခါလေးတယောက်ကပါသွင်းနေတယ်ရှင်းတယ်ရှင်းပြဆိုရင်တော်တော်ရှည်လာပြီတဲ့ရှည်လောင်းလို့သစ်ပင်ရှည်လာပြီတိုးရုံမပြောဘူးနောက်ကစကလုံးရပါသေးတယ်ရှည်လောင်းလို့ဟုတ်တယ်ဦးဇင်းကခေါင်းကြီးတွေကောင်းရေလောင်းမှုချိုးတာပေါ့နော်အချိန်တိုင်းလည်းချိန်နဲ့ချိုးချိုးရေလောင်းမှုချိုးတာပဲအဲရေလောင်းလို့ပဲစဉ်းစားတာလားမပြောတတ်ဘူးပေါ့နော်စပင်းသံမှုတွေလည်းရေလောင်းမှုလိုတယ်လို့မိမိရဲ့ဝိပဿနာဉာဏ်လေးရှင်းရှင်းကြီးဖောက်ဖို့မက်ဖို့ဆိုတဲ့အပွင့်နိဗ္ဗာန်ဆိုတဲ့အပြီးတွေပွင့်ပြီးလာဖို့အတွက်လည်းတရားနာခြင်းအချင်းရေလောင်းပြရမယ်တဲ့ဒါကလူဖြစ်တဲ့တုတ်တမှာတိုင်းရလာတဲ့ဥပမာပေါ့အပြင်မှာလူသဘောနဲ့ပြောမယ်ဆိုလို့ရှိရင်လေဒူတိုင်းလူတိုင်းစိတ်နေစိတ်နေစိတ်ရေမတောက်ရဘူးလားရေတောက်ရတယ်ရေလေးတောက်လိုက်ရတယ်ရေတန်းတန်းလေးတစ်ခွက်တောက်လိုက်ရတယ်ဆိုရင်အားရရှိသွားတယ်ခန္ဓာကိုယ်လည်းကြည်လင်လန်းဆန်းသွားတယ်စိတ်တွေလည်းကြည်လင်အေးချမ်းသွားတယ်အဲဒါရေတန်းတန်းလေးတောက်ဖို့ဟာအမြဲတမ်းအရေးကြီးတယ်ဒီနေ့တစ်ခွက်ထဲတောက်ရတယ်ဘုံလုံးလောက်ဘူးနော်အာရုံသွားတိုင်းစိတ်ကျွမ်းသွားတိုင်းအမြဲတမ်းတောက်ပြရတာပဲအဲ့ဒါရေတောက်တဲ့နေရာမှာရေတန်းတန်းလေးဆိုပေမဲ့တချို့ကရေရေတန်းတန်းလေးတောက်တယ်တချို့ကလည်းရေနွေးတန်းတန်းလေးတောက်တယ်တရားနဲ့တရားမတူဘူးပေါ့နော်တချို့ကရေရေနဲ့သဗ္ဗယဖြစ်တယ်တချို့ကရေနွေးနဲ့သဗ္ဗယဖြစ်တယ်ပေါ့ရေရေရေတို့ကြောင့်ပြတော့တတိယတယ်ဦးဇင်းတို့ကိုရင်လုံးကအသက်18နှစ်လောက်ကပေါ့လीမန္တလေးမှာဒကာကြီးတယောက်ကညာဒကာရှင်နဲ့ကျွတ်တဲ့မှတ်တဲ့ဒကာကြီးတယောက်ကသူ့ရက်ခွဲဥပုံနေတရားဝဲတင့်တော့ဟောပြရတယ်မနေ့တရားပေါ့ကိုယ်နိုင်ခေါ်တာပါလေ အဲ့ဒါအဲ့ဒီကံရဲ့လက်သူ့ယူဆသူ့ပြုတုံးတဲ့သူဆိုတာအဲ့မှာပေါ့ရင်းနှွေးနေဒီတရားဟောကံဒီရင်းနှွေးလေးတတ်လို့ရှိရင်လေချောင်းချင်းပြီးအနိုင်ရှိတယ်တဲ့အဲ့ဒါနဲ့သူ့စကားနာထောင်ပြီးတော့ရင်းနှွေးတဲ့အတန်ကမထွက်တော့ဘူးနော်တရားမတရားမတူဘူးလို့ဘိမ့်မှန်လေးတို့ကပထမကျောင်းဘုဆိုဘဲလို့တော့လည်းဒီတိုင်းနဲ့အဲ့တော့နေနိုင်လောက်ထိုင်းတော့မရလူတွေရပါတယ်ယူသေးတဲ့ဒီယူနေယူနေတာထိုင်းဆောင်နေရတော့ဘယ်လည်းပန်းကားလည်းဖွင့်ထားတော့အတန်တော့ဝင်သွားတာပေါ့အဲ့ဒါခုတကကြီးပြောခဲ့တဲ့စကားတတိယအရမ်းလည်းဦးဇင်းလေးကြီးတကတယောက်ကကြီးကြီးလာခဲ့ရတယ်မဟုတ်ဘူးရင်းနှီးတော့ယူရင်းနှီးတော့ယူဆိုရင်ရင်းနှီးတော့ယူတာအတန်ကိုမဆက်တော့ဘူးနော်တစ်ချက်တစ်ချက်ဆက်တော့လည်းအတန်ကတုံနေတော့မသိတဲ့ချောက်ပြီးတော့တုံနေတယ်လို့ဘာလို့လို့ထင်နေရတာအမှန်ကတော့မဟုတ်ဘူးလေเจ้าမှကတ်ပြီးတော့သူတုံသွားတာသတ်မှတ်ရမရှိဘူးရင်းနှီးနေဦးဇင်းတော့ကြီးကြီးလေးတောင်းနေမှအတန်လေးလည်းကြီးသွားတယ်လူလည်းအားရှိသွားတယ်ဒါအတန်သုံးတဲ့နေရာမှမဟုတ်ဘူးအမြဲတမ်းလည်းဦးဇင်းတော့ကကြီးကြီးပဲတောက်ခိုင်းတောင်းမှန်နေတဲ့ဆန်လဲဆန်ကြောင်လေးကကြီးဒီကြေးလုပ်ပြီးမတော့ပါဘူးရေစစ်တဲ့ဆိုရင်လည်းစစ်ပါတယ်တဘာဝအစမ်းကြီးတိုင်းကြီးကြီးလေးတော့ပါလေငယ်စဉ်ကလေးကလည်းကြီးကြီးပဲတော့ပါတယ်ကို့အတွက်ပါလေဘယ်လိုစစ်နေငယ်ငယ်လေးကလေးကရင်သွေးဆိုတာကမိတိုက်ပြီးတော့ကျူလိုက်တာအငွေ့တွေပြန်သွားတာပြီးတော့ရေထဲမှာပါတဲ့စီဩဒါတွေဒီငွေ့တွေလည်းပါသွားမှာပဲဆိုပြီးတော့ကြီးကြီးရင်သွေးတော့တော့မတော့ဘူးစီဩဒါမရှိဘူးပဲတိတ်ကြိမ်ထားတာနော်အဟာရချက်တွေကုန်သွားလောက်ပြီးပြီးစပြီးတော့ကြီးကြီးပဲတော့ပါလေနောက်တော့တကယ်ရလို့ဥဒ္ဓဘောဓနာသင်္ခါကျမ်းဖတ်ကြည့်လိုက်တော့ဟုတ်တယ်။ရင်နွေးဒီအစီဩဇာမရှိဘူးလို့ပါလာတယ်နော်။အဲ့ဒါကိုယ်သူရမှန်သွားတာပေါ့လေ။ဘယ်လိုပဲဖြစ်ဖြစ်ပေါ့ရင်းရင်းနဲ့မှဥဒ္ဓဘောကလည်းသတ်ပါရဖြစ်တယ်။ဒါတော့ခန္ဓာကိုယ်အားရှိပြီးတော့စိတ်ကြီးနဲ့လမ်းဆန်းကြည့်လိုက်ဆိုရင်ရင်းရင်းတောင်းမှာပေါ့။တချို့ကျတော့လည်းရင်နွေးလေးတောင်းလိုက်မှကြီးနေပေါ့ကလမ်းဆန်းသွားတဲ့ပုံကိုလည်းရှိတယ်။အပြင်းမာတာပူတာအတွင်းနဲ့ရောက်တော့ကြီးတယ်လို့ပြောဆိုကြတာလည်းရင်းနွေးကြိုက်ကြိုက်နေရတယ်နော်။ကိုယ်စိတ်နဲ့ရင်းရင်းတောင်းပြီးနေဖို့မနေတတ်တော့တရားနဲ့တရားသဗ္ဗယချက်ပုံချင်းမတူပါဘူးရေတန်းမှလည်းပဲစံကြောင်းကရေတန်းကထွက်တဲ့ရေတန်းနဲ့ကိုတကုံကြီးကထွက်တဲ့ရေတန်းကရေတန်းတူပါမလားမတူဘူးတဏျာနဲ့တဏျာရေတန်းကမတူဘူးအဲ့ဒါအဲ့ဒီလိုဒီပြောတာချုပ်ရရှင်းရှင်းလင်းလင်းပြောလို့ဆိုတဲ့ရေတန်းမျိုးပဲဆိုကြပါဘူးရေတန်းမျိုးမှလည်းတစ်စိတ်တည်းရင်းလို့မရှိဘူးလားရှိတယ်တချို့ကြတော့လေကိုတစိတ်လေးနဲ့သဗ္ဗယချက်တယ်တချို့ကြတော့လေဒီတစိတ်လေးနဲ့သဗ္ဗယချက်တယ်တရားနဲ့တရားမတူဘူးနော်တရားသဘာဝဖြစ်တဲ့ရေတန်းတွေကတခြားတရားတွေကသဘာဝဖြစ်ခြင်းမှဖြစ်မှာပါဒီကကိုယ်နဲ့သဘာဝဖြစ်တဲ့ရေတန်းကိုတောက်ယုံမယ်ပေါ့ခုနကသစ်ပင်လေးရေလောင်းတဲ့နေရာမှာလည်းဒီတိုင်းပဲတချို့သစ်ပင်တွေကရေအီးအီးလေးလောင်းပြရတယ်တချို့ပင်တွေကရေအီးအီးလောင်းမယ်ရှင်သန်တဲ့ပင်တွေကိုရှိတယ်နော်တချို့အိမ်တွေမှာဆက်ကြတာရှိတယ်ပင်လေနှင်းပြီဆိုလားကန္တရာနှင်းပြီဆိုလားအဲ့ဒီနှင်းပြီတွေကလည်းရေအီးအီးလောင်းပြီးမှသူကနည်းနည်းကြီးတာအပွင့်ကြီးပွင့်တာဒါကိုယ်လေးတွေ့ဘူးလားနော်တချို့တပြန်ရေခဲကြီးကိုကြိုက်တာရေခဲကြီးလောင်းပေးရတယ်။တချို့တပြန်ကြတော့လေရိုးရိုးကြီးပုံမှန်ကြီးလေးလောင်းလို့နေရတယ်။တချို့တော့လေရေခန့်တွင်းတွင်းလေးလောင်းပြီးမှကြိုက်တဲ့အပင်လေးရှိတယ်။တချို့ကြတော့လေရေဩဇာကြီးနဲ့ရောနှောထားတဲ့ရေကိုလောင်းမှကြတယ်။တချို့တပြန်ကြတော့လေဓာတုပိဒါဆေးဝါးလေးနဲ့ရောဆက်ပြီးတော့ရောဆက်ထားတဲ့ရေလောင်းပြီးမှရှင်တန်းရှိထားတယ်။တပြန်တပြန်ကတောင်းဆိုတဲ့ရေဒီဝိုက်ချက်ချင်းကလေတပြန်နဲ့တပြန်မတူညီကြဘူးပေါ့နော်။အဲဒီလိုပါပဲတရားကြည့်တော့ရေကိုအလောင်းခံတဲ့ပုဂ္ဂိုလ်တွေတရားကြည့်တော့ရေကိုသောက်သုံးတဲ့ပုဂ္ဂိုလ်တွေကလည်းတရားနဲ့တရားတောင်းတာမှုခြင်းလိုအပ်ချက်ချင်းမတူညီကြဘူးတချို့ကဟိုတရားလေးနဲ့သဘာဝဖြစ်တယ်တချို့ကဒီတရားလေးနဲ့သဘာဝဖြစ်တယ်တချို့ကဒီတရားပဲဟိုဆရာတော်ဟောမှသဘာဝဖြစ်တယ်တချို့ကလည်းဒီတရားပဲဒီဆရာတော်ဟောမှသဘာဝဖြစ်တယ်ဆိုတာမျိုးတွေရှိတယ်နော်အဲ့တော့ဘယ်ဆရာတော်ရဲ့ဘယ်တရားနဲ့ခုသဘာဝဖြစ်မလဲဆိုတာကြုံမသိတဲ့ဆက်ကြောင့်ဆရာတော်ကောင်းဆုံးရဲ့တရားတွေနားဖို့မလိုအပ်ဘူးလားလိုအပ်တယ်သူနီးနေဟောတဲ့ဆရာတော်တရားမှနားမင်းသူခိုင်းကဆရာတော်တရားမှနားမင်းဆိုရင်အဲ့ဒီလိုဆရာဆွဲခိုင်းဆွဲပုဂ္ဂိုလ်ဆွဲနီးဆွဲတွေနဲ့နားမင်းဆိုရင်အဲ့ဒီကိုဆွဲထားတဲ့တရားကကိုနဲ့သဗ္ဗယဖြစ်တယ်ဆိုရင်တော့တော်ပါသေးတယ်တကယ်လို့သဗ္ဗယမဖြစ်ဘူးဆိုရင်ကိုယ်တွေအနာယိနိနာမှာပေါ့တခြားဆရာတော်ဟောတဲ့တခြားဆရာတော်ဟောတဲ့တခြားတရားကိုနားမကိုယ်တည်းဓမ္မသမဏသဗ္ဗယချစ်ပြီးတော့တရားဥပဇ္ဇမဲ့ရမယ်ဆိုရင်ကိုကမနာလိုက်မိတဲ့အတွက်တရားဥပဇ္ဇမဲ့ရဖို့တရားရတာတရားချမ်းသာခံစားဖို့အခွင့်အရေးတွေဆုံးရှုံးသွားမှာပေါ့။ဒါကြောင့်ဆရာဆွဲပုဂ္ဂိုလ်ဆွဲခိုင်းဆွဲနီးဆွဲအဆွဲမထားဘဲနဲ့လက်ဆရာတော်ဟောတဲ့တရားပဲဖြစ်ဖြစ်ဒီဥဒိတိနိလိသသာနာယူကြရမယ်။ဆရာပေါင်းဆုံးလာလိုက်တော့တချို့သဘောတရားတချို့အချက်လက်မှတရားတော့ကိုဆရာတော်ဟောတဲ့တရားလေးနဲ့ကိုယ်တည်းဆင်ပြီးသွားတာရှိတယ်။ကျေကျေရတယ်ကျေရမရတဲ့ရည်ရည်ရှင်ပြတာလူရှိတယ်မတူဘူးနော်ဝိပဒနာရှိမှတဲ့နီလာမိုင်းဆိုင်ရာရှင်ကြချက်မှလည်းသဗ္ဗယဖြစ်ပုံချင်းမတူဘူးစိတ်သက်အင်အားရရှိတဲ့နေရာမှလည်းသဗ္ဗယဖြစ်ပုံချင်းမတူဘူးတခြားနေရာတွေဟောတဲ့နေရာတော့ဒီလောက်ကြီးတောင်ဝေကတွေမဖြစ်ဘူးဒါရီတွေလောက်ကြီးမဖြစ်ဘူး အဲ့ဒီနေရာတော့ခေါ်လိုက်တဲ့နေရာညာလိုက်တော့မှတံဝေကညာနေအကောင်းအသွားဖြစ်လာပြီးတရားတရားဒီမူရိယတွေပို့ပြီးတော့တက်လာတယ်ဆိုတာမျိုးတွေရှိတတ်ပါတယ်တယောက်နဲ့မူရိဆွဲရမယ်လို့မဆိုလိုပါဘူးနော်ဆေဘာဟောဆေဘာကြီးကအာသေလူကြီးကြားရလဲရှိနေတာပေါ့နော်ဒါကြောင့်မလို့တိမ်ဟောင်းကိုစုံအောင်နားထောင်ရမယ်အစွဲလမ်းမထားနဲ့ခုကံကြီးကတော့စုံအောင်နားထောင်တယ်မလားဘာနဲ့တပါရဆက်တယ်အကုန်နဲ့တပါရဆက်တာပဲလားအဲ့ဒါတရားတရားကလည်းနှစ်မျိုးရှိတယ်အားပေးတဲ့တရားနီးပေးတဲ့တရားဆိုပြီးတော့ဘယ်နှမျိုးရှိလဲနှစ်မျိုးရှိတယ်သူ့တရားတွေကဘယ်လိုရှိအောင်လဲဘယ်လိုမှန်းရမလဲဆိုတာကိုနီးပေးတာမဟုတ်ဘူးတွန်းအားပေးတာတံဝေပဲညနေဖြစ်အောင်အားပေးတယ်တရားတွေတက်လာအောင်အားပေးတယ်ဝိရိယတွေတက်လာအောင်အားပေးတယ်ဆန္ဒတွေတက်လာအောင်အားပေးတယ်ဒါလားဆန္ဒဝိရိယတွေဆက်တန်းလာအောင်တံဝေကညနေအကောင်းကောင်အာပိတဲ့တရားမျိုးကိုတော့အာပိတရားလို့ခေါ်တယ်။အဲဒီအာပိတရားကလည်းကိုယ်နဲ့သဘာဝဆင်းရဖို့လိုအပ်ပါတယ်။ကိုယ်နဲ့အဆင်ပြေဖို့လိုအပ်ပါတယ်။နိပိတရားဆိုတာကဘယ်လိုရှိရမလဲ၊ဘယ်လိုမှတ်ရမလဲ၊ဘယ်လိုချိန်ချင်းပြည့်ရလိုက်ရင်ဘယ်လိုနှလုံးသွင်းရမလဲ၊ဘယ်လိုဆင်းရရမလဲ။စသဖြင့်နိလန်းကိုညွှန်ပြတဲ့တရားကိုတော့နိပိတရားလို့ခေါ်ပါတယ်။တရားနာတယ်ဆိုတာကလည်းအဲ့ဒီရွေချက်နှစ်ခုဆိုနာတာပါပဲ။တရားတော်နာလိုက်တယ်ဆိုရင်ကိုယ်အတွက်ဒါကဆန္ဒဝိရိယအားဒီတံဝေကဉာဏ်အားဒီကျန်တယ်လားမကျန်ဘူးလားဒါစစ်စစ်ကြည့်ရမှာပဲတရားဘုံနာပြီးရင်အားရင်လည်းကျန်မှာအားမတက်မထအောင်ပြီးရင်လည်းကျန်မှာနော်အားရရင်ရအဆုံးမဟုတ်ကြီးရရင်ရဒါမှမဟုတ်အားရောကြီးရောနှစ်ခုလုံးရပေါ့ကိုကနှလုံးသွင်းစဉ်းစားတတ်မယ်ဆိုတော့အာပိတရားပေါ့ဘောအာပိတရားကိုနာပြီးတော့လည်းကြီးရရင်ရတာပါပဲဒီပိတရားလေးနာပြီးတော့လည်းအားရရင်ရတာပါပဲဒါကတော့ဆံမျိုးလုံးရအောင်ယူရမှာပေါ့နော်ခုကံကြီးတရားနာပိဿကဆရာတော်ဘုန်းကြီးရဲ့တရားတွေကြားပေါင်းများစွာနာယူထားပြီးပြီဆိုတော့အားရလေတော်တော်ပြည့်ပြီမလားပြည့်ပြီကျန်တဲ့ဆက်မဟုတ်တော့ပါဘူးနီးရည်လည်းစုံပြီမဟုတ်လားစုံပြီအားရလည်းပြည့်ပြီနီးရည်လည်းစုံပြီဆိုတော့ဘာပဲပြန်တော့တော့သေဖို့ပဲပြန်တော့တာသေဖို့ကလူနေဖို့ပြောတာမဟုတ်ပါပြည့်နေတာသိဖို့ပြောတာနော်တရားရင်တလောက်နာတရားရင်တလောက်အထုပ်ပြီးတော့လောဘစိတ်ဖြစ်တဲ့လောဘကဆွန့်ဆွဲဒေါသစိတ်ဖြစ်တဲ့ဒေါသကဆွန့်ဆွဲလောဘကလုံးဖြစ်အောင်လို့မဆိုလိုဘူးပေါ့နော်ဘုဒ္ဓဆင်အစင်မှာမရှိသေးတဲ့ဆင်ဘုဒ္ဓဆင်ဘုဒ္ဓဆင်မှာမဟုတ်ပေါ့လေယဟနာမရှိမရှိရတာကြိတ္တံသာတာရှိကြတာရှိပါပဲအဲ့ဒါဘယ်လိုမှမဆောင်တာဒီမဲ့နဲ့ရေတဲ့တပတ်တည်းလို့ဖြစ်တောင်မှပြင်းပြီးမှုမှုရတော့ဖြစ်အောင်ပေါ့ဒီလိုကဒီလောက်ကတရားရင်နာနေပြီးတော့ဒီလောက်ကတရားရင်အထုပ်နေပြီးတော့အဲ့ဒီလိုဖျက်ရအောင်ပြီးတော့လောဘဒေါသကြီးလို့ဖြစ်ပါမလားတဲ့ဘူးခုကပြောခဲ့နေရင်အားရလည်းပြည်ပြီးညီရလည်းစုပ်ပြီးဆိုတော့ပြေဖို့ပဲကျန်တော့တယ်ဆိုတော့ကြိလေတာသိအောင်ကျူးစားကြရအောင်နော်ကိုစိတ်ကိုစစ်ကြည့်ပေါ့လေငါကြိလေတာဘာလို့ဉာဏ်သိသွားလဲဆိုတာအဲ့ဒီလိုစစ်ပြီးပြီးတော့သိအောင်ကျူးစားကြရအောင်ပါပဲကြိလေတာပြည်တယ်ကလည်းနှစ်မျိုးရှိတာပေါ့လေငြိမ်းပြီးရဲ့ပြည်ပြီးရဲ့ဆိုပြီးတော့နှစ်မျိုးရှိငြိမ်းပြီးဆိုတာကတော့သမထဘာဝနာပွားပြီးတော့သိတာပေါ့စိတ်ကလေးကြည့်ငြိမ်းပြီးတော့ကြိလေတာဖြစ်မလာတာအဲ့ဒါကငြိမ်းပြီးတော့ပြည်ရဒီဘေးတရကဝိပဿနာပညာနဲ့ယုတ်ဒီရဲ့သဘောနန္ဒီရဲ့သဘောဖြစ်ချက်သဘောအိသဒုက္ခအနတ္တမမြင်မကောင်းမပိုင်ဆိုတဲ့သဘောဒီသဘောလေးတွေကိုသိရင်းနဲ့ကြိလေတာကတစ်ခါကသိနေတာအဲ့ဒီငြိမ်းသေးတဲ့တော့အာဟုလို့မရဘူးသိသေးတယ်မှအာဟုလို့ရတယ်ငြိမ်းသေးလေးနဲ့သိနေုံနဲ့တော့ကြိလေတာကအမြင့်ပြန်မသေးပါဘူးသိသေးသေးမှကြိလေတာကအမြင့်ပြန်သေးပါတယ်အခုကံမြင့်ပြီးတဲ့ကဘာနဲ့သိနေတာလဲငြိမ်းသေးလေးနဲ့မသိကြဘူးလားလေနော်ဒီမှာပါပဲလှုပ်လုံမရတော့တာနော်အဲ့သီးသေးလေးနဲ့သိအောင်ကြိုးစားရမှာပေါ့တစ်ခါတည်းရင်လည်းငြိမ်ပြီတစ်ခါတည်းရင်သီးသေးနှစ်သီးလုံးနဲ့သိအောင်လုပ်ရမှာနော်သီးသေးဒီပဲအကလုံးရှိတယ်သမထဝိပဿနာဆိုတာကခုလိုသာသနာပြည့်လက်ချက်ကလေးကလည်းဒီလိုပါပဲယူကနတ်ကနီးဆိုတာကသမထရဲ့ဝိပဿနာကနှစ်မျိုးလုံးပွားပြီးတော့ဒီကိစ္စလေးသိအောင်တတ်တယ်နီးပါပဲတချို့ကြတော့လေသမထသရဏကတော့ဘယ်လိုမှအနေနဲ့တက်လို့မရပါဘူးနော်တချို့ကြတော့ဝိပဿနာဉာဏ်ဤကံဆိုပြီးတော့ဝိပဿနာသက်သက်နဲ့ပဲဒီကိစ္စသိအောင်တတ်တာလည်းရှိတယ်ဝိပဿနာဉာဏ်ဤကံဆိုပြီးတော့ဝိပဿနာသက်သက်အားထုတ်ပြီးမြဲလေခုနပြောခဲ့တဲ့အနုဂဟိတသုတ်တံအမရဝိသိဆိုတဲ့တရားထဲမှာသမထနုဂဟိတဆိုပြီးတော့လက်တော်ပြပြုလို့တိုင်းဟောကြားထားပါတယ်သမထနဲ့လေဒီဝိပဿနာဉာဏ်ကိုရှင်းပြပေးရမယ်တဲ့နော်သမထဆရာကဒီပုံမြင်လေးတွေထည့်ပေးတာနဲ့ဒီတော့သက်နဲ့တပင်မှာဒီလိုတော့လောင်းပါရဲ့ခြံလေးနဲ့ခတ်ထားပါရဲ့ရောသားတွေလည်းကြီးပါရဲ့ဒါပေမဲ့ပုံမြင်နေတယ်ပုံဖွဲ့နေတယ်ဆိုရင်လည်းသက်ပြန်ကြီးပါအောင်လားမကြီးတော့ဘူးတမထပေါ်ရဲဆိုတာကစိတ်မှရှက်ဖုံးနေတဲ့ကြိလေတာဒီကြိလေတာပုံမြင်နေဘူးဆယ်ရှားနေတာဒီကြောင့်ကြိလေတာပုံတွေကိုတတ်နေတယ်လို့ပြောနေရတာပေါ့နော်သ တည့်တဲ့ဆိုင်တဲ့ခါကျဘုရားသခင်ကြီးချင်းချမ်းရဘူးလားချမ်းရတယ်ဝိပဿနာယောဂီတွေရဲ့ဝိပဿနာသစ်ပင်ကြီးရှင်းတန်းကြည့်ပါဦးအပွင့်ပြီးနေဝေစာဖို့လေဘုရားသခင်ချမ်းကိုချမ်းရမှာနော်ဘုရားသခင်ကပါတော့သမထနဲ့ဘုရားသခင်ချမ်းရနော်ဟိုဥပမာတွေမှာတည်းရခြင်းတော့ဒါပုံပြင်ထဲကသမထပါရှိဝိပဿနာဉာဏ်ကိုနောက်ဝိပဿနာဉာဏ်နဲ့ပြီးတော့အားကောင်းလို့ပြတာကတော့ဘုရားသခင်ချမ်းတာဒီလိုဆိုထားတာပါနော်ဒါပေမဲ့ဥပမာဆိုတာကဒီနေရာလေးတွေကိုလိုအပ်လို့သုံးရတာပေါ့ဟိုတုတ်တန်ဟောမယ်ဆိုရင်တော့လေဒါဘုဒ္ဓဆေသနာဝိပဿနာဘုံမြင်ဖေချတာသမထဘယ်လိုပြောရမှာပေါ့အခုဓမ္မတော်နာသမ္ပါယတဲ့လောဘပြောတဲ့အခါကျတော့ဘုံမြင်လေးတွေဖေချတာသမထဘုဒ္ဓဆေသနာသမထပြောလို့ရပါလိမ့်နော်အဲကြောင့်သမထဝိပဿနာနဲ့လွန်ထူပြီးတော့အားထုတ်ပါတယ်အစိုးအရင်တူဖြစ်လာဘုဒ္ဓကျတော့အတိုင်းကျိုးရဲ့အတိုင်းချီရဲ့အဖောက်ချီရဲ့လည်းခုမလိုဘူးလားအဖောက်ချီကြီးပဲတဲ့နဲ့လုံကြီးဖြစ်လာပါမလားအရှင်ဘုရားအတိုင်းကျိုးရောအဖောက်ကျိုးရောနှစ်ခုလုံးကျွန်းထိုးပြီးတော့ရှက်ပြီးတော့ဒီလိုအရှင်လေးတွေရရတာဘူးအကွက်လေးတွေပေါ်ရတာဘူးအဲ့ဒီလိုပဲသမထကိုအတိုင်းသဘောထားရင်ဝိပဿနာကအဖောက်ဝိပဿနာကိုအတိုင်းကြီးသဘောထားလို့ရှိရင်သမထကအဖောက်အဲ့လိုအတိုင်းအဖောက်ကြီးရမှာအတိုင်းဖောက်ကြီးတယ်အတိုင်းဖောက်ကြီးတယ်အဲ့ဒါပြောတာနော်အတိုင်းနဲ့အဖောက်နဲ့တစ်ခုညီမှာဝိပဿနာရှိရှိနေတဲ့တစ်ခါတည်းကျတော့ဝိပဿနာဆိုတာကလည်းဒီကနေ့၆တဲ့သဘောရှိတာကျောင်းနိုင်ပြီဖြစ်ပြသေးနေပြီဆိုတော့ကြာတော့တစ်ခါပြန်ကြတော့၆ကြိမ်ပြီးတော့ညီငွေပြီးတော့စိတ်ညစ်တယ်လို့ဒီတံဝေကညီရန်ကနေပြီးတော့ဓမ္မတရားကိုပူဇော်တဲ့ဓမ္မတရားကလည်းသံဃာကညာရောင်းဆောင်တတ်တာကိုအဲ့ဒီခါကျတော့သမထလေးပေါ်မှာသိကြည့်ရသူသူကြည့်ကြည့်လေးရှိတယ်ဗျာကောင်းမလေးပေါ်လိုက်ဒီနေ့တိုင်းစဉ်းစားမှုတော့မြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားဆိုပြီးတော့ဘုရားရဲ့ဂုဏ်တော်လေးတရိယာလိုက်တဲ့အစကလေးကတည်းကစူးရတာပေါ့နော်ဓမ္မမုတ်တော်ရီအာလုံးကျမ်းစာနာကြပါဘုရားဝိပဿနာစရကပရမတ်ကြီးလေးရှိတာကိုပါရမီရရှိနေလို့၆တွေ့လေးကိုစိတ်ထဲမှာ၆တွေ့လေးလို့ဖြစ်ရတဲ့အချိန်ပညာကိုအာရုံပြုပြီးတော့မေတ္တာလေးပို့လိုက်ရတယ်သတ္တဝါဟင်းချမ်းမှချမ်းသာကြပါစေကိုနဲ့အားထုတ်ဖို့အားထုတ်ဖို့ယောဂီပုဂ္ဂိုလ်ကြီးချမ်းသာကြပါစေစသဖြင့်အဲဒီလိုမေတ္တာလေးပို့လိုက်တဲ့အချိန်လေစိတ်လေးကဆူကြည့်ပြီးတော့ဗราတရားလေးတွေတက်လာကြတာပေါ့နော်အဲကြောင့်သမထယောဂီပဒနာဆင်းရဲလို့ကတော့ပွားရမှာပါပဲငြိမ်းပေးနေရောပြီးပေးနေရောသိအောင်ကျူးစားကြရမှာပါပဲခုယောဂီတွေကပြီးပေးနေပဲသိချင်ပါလေဆိုတော့အိမ်မှာဖျားမဖြစ်ဖို့တော့ဘူးလားဖျားကြီးပြောတဲ့ဆိုတာရေလေးနဲ့တတ်နေတာနော်ရေလေးနဲ့တရားဆန်နေတာမိတ္တရောမဟုတ်ဘူးလားဘယ်လိုပို့တာလဲတတိမပါပါလေးလားအဲ့ဒါမိတ္တလေးပို့နေတယ်ဆိုတာလည်းသမထပါဘူးဒီသမထလေးတည်းနဲ့လည်းတန်းတန်းရှင်းပေးရမှာပဲနော်အဲ့ဒါမှဖျားထွားလည်းပြောစရာကောင်းတာတစ်ခါတည်းကျတော့အာနာပါနသုရေကိုပဲဒီတိုင်းမျိုးဝိပဿနာယုံနဲ့ဆက်တဲ့ဘောမျိုးရှုနေတဲ့မျိုးအဲ့လိုမဟုတ်ဘဲနဲ့ဒီဒီအောင်သမထပုံစံနဲ့ရှိတဲ့ခါကျတော့ဒီလေးဒီခန္ဓာကိုယ်ကလုံးလေးအေးရတဲ့ပြီးပြန်ပြီးတော့အရသာလေးရှိသွားတာလေလေးကရိုးချမျိုးချလိုက်တဲ့ချိန်ကလူလူနေဩဇာရှိနေတာနော်အဲ့ဒီလိုမျိုးအာနာပါနတစ်ခုကတည်းကသမထပုံစံနဲ့ရှိတဲ့ခါမျိုးလေးရှိရတယ်ဝိပဿနာပုံစံနဲ့ရှိတဲ့ခါလည်းရှိရတာပေါ့လေဝင်ဝင်နဲ့ဆက်ဆက်တယ်လို့တာမန်လေးပြနေတော့သမထစုကပုံများတာပါနော်အဲဒီမှာရှိမှုတစ်ပါးနဲ့ပတ်သက်တဲ့ယုံနဲ့ဆက်ချက်ကိုမမြင်မဲနဲ့ဝင်သွားတယ်ဆိုတဲ့သဘောကြီးဆက်သွားတယ်ဆိုတဲ့သဘောကြီးဒါလောက်ကြီးပဲပြည့်တဲ့ကျန်တာသမထသဘောပဲရှိသေးတာနော်ဒါအဲ့ဒါလေးလည်းအမြဲတမ်းကြားတာရှိပါတယ်ခုနကယုံတဲ့သဘောလေးကိုစူးစိုက်ပြီးစဉ်းစားလို့တော့ဘယ်နဲ့ဝင်ဝင်နဲ့ဆက်တဲ့ရိုးရိုးလေးရှိနေအပအောင်လို့ပုံမှန်တဲ့နည်းနည်းလေးအားလေးထည့်ပြီးတော့ရှင်လိုက်တဲ့ခါမှာအောက်ဆီဂျင်လေးအပြည့်ဝရပြီးတော့အုံနာလေးလည်းကြီးနှလုံးသွေးလေးလည်းကြီးပြီးတော့စိတ်လန်းဆန်းသွားတာမျိုးလည်းရှိသေးတယ်နော်ဟိုယုံတဲ့ဆက်တဲ့သဘောလေးကသိချင်မှသိမယ်မသိရင်လည်းစိတ်အားရတော့တော်တော်ရှိသွားပါလိမ့်ဒါကြောင့်သမထကလည်းပေါ်ရမှာပါပဲအဲ့ဆိုလည်းဗတရားနာကြီးရွေးကြလေးမလေးအောင်တရားနာခြင်းအာသေဝေနိမြင်တရားဤတရားနာခြင်းအာသေဝေနိမြင်တရားဤမြတ်စွာဘုရားရှင်လက်ထက်တုန်းကအရှင်သာရိပုတ္တရာမထေရကြီးမှာတပည့်တစ်ပါးရှိတယ်တပည့်ယဟန်တစ်ပါးရှိတယ်သူကရှင်ပရိနေဘွားကနေသင်္ကန်းဝတ်လာတာဆိုတော့ဥရင်းရှိလို့ပဲဆိုကြပါဆိုဒီဝိသေကသံသနာချပူပြီးတာပါနော်အဲ့တော့ဥရင်းရှိကရှင်သာရိပုတ္တရာမထေရကြီးကသူ့ရဲ့တပည့်ဥရင်းရှိကိုကမ္မထမ်းပြီးတော့ဒါကမ္မထမ်းပြီးတဲ့တယ်တဲဟုတ်ကလားသိနေနော်အလိုအပ်ပါကံထံပေးရတယ်ဆိုတော့ဦးဇင်းရှိလေးကအတက်ကလည်းငြင်းပြီးတယ်။ရုပ်ကလေးကလည်းစိတ်ချော်တယ်။အကျော်ကလည်းငြင်းရုပ်ကလည်းချော်ဆိုတော့ဒီလိုရွယ်ဒီလိုရုပ်မျိုးမှာဒီလိုမျိုးရှိတဲ့ပုံစံတွေမှာ တဏှာຢາກအဖြစ်များတယ်ຢາກအဖြစ်များတယ်ပြီးတော့ຢາກကိုပယ်ဖို့ဆိုတော့အတုပဘာဝနာပွားရမယ်လို့လည်းမြတ်စွာဘုရားကဟောတတ်တယ်ဆိုတော့သူအတုပကမ္မထံပြီးတာကောင်းတယ်ဆိုပြီးတော့အတုပကမ္မထံရှုပွားမှုရှုပါနေတယ်ပြောပြလိုက်တယ်။ဒါနဲ့ဒီလိုရှုရတာကမ္မထံယူပြီးတော့ကြောထဲမှာဝါရင်သုံးလသွားအားထုတ်တယ်ဝါကျတော့လေဝါကျတော့ရှင်သာရိပုတ္တရာမထေရကြီးစီပြန်လာပြီးတော့ရှောက်တယ်။ဘာတရားလို့မှာဘာတရားမှမရဘူး။တရားဉာဏ်ရတဲ့အခါထားလိုက်ပေါ့။သမာဓိလေးတောင်မရပါဘူးလေ။စိတ်တည်ငြိမ်မှုလေးတောင်မရဘူး။အဲ့ဒါနဲ့ရှင်သာရိပုတ္တရာမထေရကြီးကငါကမ္မထံပြီးတာလိုနေလို့ရှင်မရဲဆိုပြီးတော့ကမ္မထံကိုပြည့်စုံအောင်ဖြည့်ပြီးတော့ပြောလိုက်တယ်သွားအားထုတ်။သုံးလေးခါရတာပြီးတော့ပြန်လာပြန်လဲရှင်ပြဘာမှမဆူဘူး။အဲ့ဒါနဲ့ဥပမာဥပမာရအကြောင်းကျိုးလေးနဲ့စုံအောင်ဖြတ်ပြီးတော့ကမ္မထံဖြည့်ခေါ်လိုက်ပြန်နေ။သွားအပ်တဲ့သုံးငါးရတာတွေကပြန်လာကြတယ်ဘာမှမထူဘူးအဲသုံးချိန်တော့ပြန်လာတဲ့အခါကျတော့ဧကန္တအဖြစ်ရှိတာဘာဝကဝိညာဘာဝကရှင်ရင်ရှင်မယ်ပုဂ္ဂိုလ်တော့မဟုတ်တော့ဘူးဗုဒ္ဓဝိညာဘုရားရှင်မှရှင်မယ်ပုဂ္ဂိုလ်ဖြစ်လာတယ်ဒီတော့ဘုရားကြီးခေါ်တော့မှာပဲဆိုပြီးတော့အရှင်သာရိပုတ္တရာမထေရကြီးကဥပ္ပိရှိကိုမြတ်စွာဘုရားကြီးခေါ်တော့ပါတယ်မြတ်စွာဘုရားပြရားပြီးတော့အတုပါကမ္မထံပေးတာဘာရင်းသုံးလားနောက်ထပ်ပြန်လာတဲ့ကတော့လေးလားလေးလားလုံးသမာဓိလေးတောင်မရပါဘူးခင်ဗျာမြတ်စွာဘုရားရှင်ကဘုရားတပည့်တော်အပ်ပါတယ်အဲဒီတော့မြတ်စွာဘုရားရှင်ကလည်းပြောပါတယ်မိန့်တော်မူပါတယ်စေတသာတိပုဒ်တာတတဝဝိနည်းရည်ရဲ့အလိုဆန္ဒစစ်စာစရာကိုသိတယ်ဆိုတာတတဝဝိနည်းရည်ရဲ့အလိုအကျိုက်စရိုက်ကိုသိတယ်ဆိုတာလေးသိချင်းနဲ့ကဘာတသိမ့်ပါလို့ပါရမီတော်တွေကိုဖြည့်ရှင်ပြီးတော့တပည့်မြတ်ဉာဏ်တော်ကြီးကိုရထားတဲ့သမ္မာသမ္ဗုဒ္ဓဘုရားရှင်တွေရဲ့အရာသာဖြစ်ပါတယ်ဗုဒ္ဓနိုင်ရှိပါအမှုတရောတဲ့ဖရားအကြပဲယောဂီပုဂ္ဂိုလ်ရဲ့အစ္ဆာပြရကိုသိတယ်ဆိုတာဖရားအကြပါပဲဒီလိုဆိုတော့ဖြည်ကြကြီးပေါ့နော်မြတ်စွာဘုရားကလည်းတော်တော်ကြွားတာပဲကြွားတာဟုတ်ရဲ့လားမဟုတ်ပါဘူးဘာလို့ကြားလဲအမှန်ကြီးပြောတာပါငါရတယ်မလဲပြောရမလားကြွားတာမဟုတ်ပါဘူးအမှန်တိုင်းပြောတာပါဆိုမျိုးနော်ဒါပေမဲ့အဲ့ဒါရတဲ့ကြွားတာကတမင်းမျိုးရဲ့ကြွားတာပါဒီမြတ်စွာဘုရားကတကယ်ကိုအမှန်တိုင်းပြောတဲ့ဆံမလိုအပ်ဖက်နဲ့ပြောတာမဟုတ်ဘူးဒီအကြောင်းလေးပြရတဲ့အခါမှာဒီအကြောင်းလေးကိုကြားလိုက်ရတဲ့ပုံပေါ်မှာလည်းမြတ်စွာဘုရားကကြီးညိုတဲ့တရားတရားတွေပေါ်လာတယ်။နောက်ပြီးတော့ဥသိရှိလေးကလည်းတကယ်နေနားထားနေတာဆိုတော့ငါ့ဆရာကငါ့ကိုလေးလာလို့သမထံပြတဲ့လေးလာလို့ငါ့မှာဘာမှမထူးဘူး။ဒါငါ့အလိုဆန္ဒမပြုလို့မြတ်စွာဘုရားကတော့ငါ့အလိုဆန္ဒပြုတယ်။ဒါဆိုရင်ဖျားပြတဲ့ကမ္မထံလေးငါအားထုတ်လိုက်တာတရားရတော့မှာပဲဆိုပြီးတော့ပျော်မသွားဘူးလား။ကျော်သွားတယ်တရားတရားတွေဖြစ်လာတယ်ဆန္ဒတွေဖြစ်လာတယ်ဝိရိယတွေလည်းရှင်ရင်ဖြစ်လာတဲ့အထုံမဲ့ဖျားပေးတဲ့ကမ္မန္တကငါအထုံနိုင်တဲ့ခဏလေးရပါမှာပေါ့ဒီလိုစိတ်တွေဖြစ်လာတာပါတစ်ဖက်သားရဲ့အကျိုးစီးပွားတွေလက်ခံကြတာမိန့်တော်မူတာနော်ဒီလိုမိန့်တော်မူတာတွေအများကြီးရှိပါတယ်ဖျားကုံတော်ကိုးပါးသရကဖျားဟောလို့ပြတာပဲမဟုတ်လားဖျားကပုံထုတ်ပြီးလို့ပြတာဒါကိုသိပြီးတော့အတ္တဘဝဝိညာဉ်တွေအာပြရဲ့ခုံတော်ကိုပေါင်းညာကြပါစီအကျိုးတွေရကြပါစီဆိုပြီးတော့ဒီအာပြရလူပြရဉာဏ်ပေါ်လို့လက်တဘဝဝိညာဉ်တွေရဲ့အလိုဆန္ဒအစ္ဆာတရားတခါတည်းရဲ့အစ်စ်ကိုသိတဲ့ဉာဏ်တော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဒီကုံတော်လေးပွားနေတယ်ဆိုရင်လည်းဉာဏ်ကြီးလည်းထက်လာမှာသူတစ်ပါးရဲ့အလိုဆန္ဒတွေကိုလည်းဟောအဘိညာဉ်တစ်ခုမျိုးမဟုတ်တော့မှအထိုက်ရောက်တော့သိလာမှာနော်မသိချင်ဘူးလားပညာစိတ်ကိုသိချင်အဲ့ဒီကုံတော်ပွားပြီးတော့နော်အာတယနိဒိယဉာဏ်တော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားသတ္တဝဝိညာဉ်ရဲ့အလိုဆန္ဒစိစသီးရဇယိုက်အကျိုက်ဝါဒနာဉာဏ်လေးကိုထိုးထွင်းပြီးတော့သိမြင်တော်မူသောမြတ်စွာဘုရားဘုရားကလည်းသိထားရှိတယ်ဘလို့တက်ခံရှိတယ်ဘလို့ဇယမျိုးရှိတယ်ဘလို့အကြိုက်မျိုးရှိတယ်ဘယ်တရားလေးထုံးနေတာတရားမျိုးရနဲ့ရသွားနိုင်လဲဆိုတာကိုသူသင်ပြီးသိနေတော်မူသောမြတ်စွာဘုရားဆိုပြီးတော့ဒါလေးကောင်းကျက်လိုက်ပြီးတော့ကိုးသိထားတဲ့ဘုသူကြောင့်ဖြစ်ပျက်ပြီးတာရကရင်းနဲ့ရှင်းတွဲပြီးပေါ်လာမယ်ဆိုတဲ့တဏှာကြီးပေါ်တော့မကုန်ပါဘူးနော်အဲ့လိုပေါ်လိုက်ရင်ဒီမှာသိတယ်မသိတာခါသာဘုရားကိုကြည်ညိုတဲ့စိတ်ကံတရားတွေအားကောင်းပြီးတော့ပီတိပဒတ်တွေခေါ်တဲ့နဲ့တဝမ်းမြောက်မှုတွေရင်းရင်းမှုတွေဖြစ်လာမှာပါပဲပြောတယ်မင်းပြောလို့မတောင်းတတ်ပေမဲ့လည်းလောကီကောင်းကျိုးတွေလည်းအလိုလိုဖြစ်လာမှာပါပဲသူစဉ်တော့ဉာဏ်လေးထက်မြက်လာမှာသိကြတယ်နော်ဒီလိုပါရဲ့ယုံကြည်လေးသာအာသာအာကုမှုကိုလည်းခံရမှာပါပဲဒါလောကီအကျိုးတွေနဲ့လုံးလုံးကြီးပွားနေတာမဟုတ်ပါဘူးသဘောပြောတာပါနော်အဲ့ဆိုပြရကကြွားတာမဟုတ်ပါဘူးတတော်ဝိညာဉ်ကြီးဉာဏ်ရှိရင်ရှိတယ်လို့အသုံးပြုတတ်ဖို့စေဖို့ပေးတာပါအဲ့ဒါနဲ့လက်ဆောင်ရခြင်းကဒီဥသိရှိကိုဗာဒီယာလေးနဲ့ဘာကမထံလေးပြရမလဲလို့စဉ်းစားလိုက်တဲ့အခါကျတော့ဒီဥသိရှိဟာလွန်ခဲ့တဲ့ဒီဘဝမှာလည်းရှိပရိနေရတာလွန်ခဲ့တဲ့ဘဝ900လုံးနဲ့အကြမ်းတမ်းရှိဘဝမခြားဇက်တိုင်ဘဝ900လုံးလုံးရှိပရိနေဖြစ်ခဲ့ဘူးလေရှိပရိနေဖြစ်ခဲ့တော့ရှိပဲခိုင်နေဘူးတာပေါ့ရှိနေလို့ထားတဲ့ပန်းလေးဒီလက်စွပ်လေးလက်တော့ပြီးနေတဲ့ဒန်သာရီစသည်အရှင်ပေါ့ရှိနေလို့ထားတဲ့ဆင်တန်သာတွေကပဲခိုင်တွေ့မှုများခဲ့တယ်ဒီရွှေခိုင်တွေများခဲ့တဲ့ ဒီဝိနည်းဆိုတော့ရှင်နဲ့ပတ်သက်တဲ့ကမ္မထာန်ကိုပြမှာရမှာပဲမနာပမေဝတ္တကမ္မထာန်တပ်ပါယံဒီဥဒိရှိရဲ့အတွက်မနာပကမ္မထာန်ကတပ်ပါယဖြစ်တယ်ဒီဒီစကားလေးကြည့်ပြီးတော့ကမ္မထာန်တပ်ပါယကမ္မထာန်တပ်ပါယကိုပြောမှဆိုရင်ရတာပဲနော်ဒါပေမဲ့ဒီဓမ္မတမနာတပ်ပါယဆိုတဲ့အမှာဓမ္မဆိုတဲ့အမှာဒီဒေသနာဓမ္မရဲ့ကမ္မထာန်ဓမ္မရဲ့နှစ်မျိုးလုံးပါတာပေါ့ခေါ်တဲ့တရားကလည်းညှတ်ကြရမယ်ကျင့်နေတဲ့ကမ္မထာန်ဓမ္မကလည်းညှတ်ကြရမှာအဲ့ဒီစကားလေးကသိတဲ့ဘောကြတယ်မနာပမေဝတ္တကမ္မထာန်တပ်ပါယံသူ့အတွက်မနာပကမ္မထာန်ကမြတ်တာတယ်မြတ်တပါယဖြစ်တယ်အစဉ်ပြေတယ်မနာပဆိုတာပါတော့သူနဲ့တွေ့ရတဲ့ရှင်နဲ့ရှင်နဲ့ဘောသဘောပတ်မှာပေါ့အမနာပဆိုတာသိရပါလားဘာတော့အမနာပဆိုတာမနာပဆိုတာနှိမ့်တဲ့တာမြတ်လို့တာအဆိုတော့မပေါ့မနှိမ့်တဲ့ဆရာမမြတ်လို့တာမနှိမ့်တဲ့တာကိုမမြတ်လို့တာကိုမကျေနပ်တာကိုမကြိုက်တာတွေကိုပြောတာကအမနာပပြောတယ်လို့ခေါ်တာနော်။သူများကြောင့်အမနာပပြောတယ်ဆိုတာမကြိုက်တာတွေပြောတာကိုပြောတာ။အဲ့တော့မနာပဆိုတာနှစ်သက်တာ။နှစ်သက်နေရညိုးတာ။အဆိုတော့အာရိနဲ့တိုက်တော့အမနာပမနှစ်သက်နေရညိုးတာ။အဲ့တော့ဒီဥသိရှိဟာနှစ်သက်နေညိုးစရာကောင်းတဲ့ကမ္မထာန်လေးနဲ့သဘာဝဖြစ်တယ်။တန်ရာမှာကြံခဲ့တဲ့ကလည်းမနာပတူတူပဲကြံနေရတာကိုရွှေစရကမနာပတူတူပဲနော်။မနာပတူတူနဲ့အကျိုးပေးခဲ့တာလေမနာပစိတ်ထားတွေထားခဲ့လို့မနာပပြောတယ်ပြောခဲ့လို့မနာပအလုပ်တွေလုပ်ခဲ့လို့ပါ။မနာပကုသိုလ်တွေလုပ်ခဲ့တာမနာပအကျိုးတွေပေးတာပေါ့နော်။အဲ့ဒါအတွေ့အပြောအလုပ်ဆိုတာဒီထဲမှာဒါနတရားဘောင်သားဆိုတဲ့ကုသိုလ်တွေလည်းပါလာပါပဲ။ကုသိုလ်ပြုခြင်းကလည်းမနာပပစ္စည်းတွေနဲ့မနာပကုသိုလ်ပြုခဲ့ဆိုတော့အကျိုးပေးတော့လေမနာပအကျိုးတွေပေးတာပေါ့။ဆံပြင်းတဲ့ပေါ့ပြည့်စုံတဲ့ခံစားတဲ့ဆုတောင်းတွေတစ်ခုပဲရှိမယ်ဆိုရင်ဒါကမှခံစားရခြင်းတူတချို့ကြတော့ငပိရောက်ပြီးတော့ခံစားရရှိတယ်။တချို့ကြတော့ရှူရောက်ပြီးတော့ခံစားရရှိတယ်။ငပိရောက်ပြီးခံစားရတယ်ရှူရောက်ပြီးခံစားရတယ်ဘယ်ကကောင်းလို့။ဘာတော့ကောင်းကြိုက်တယ်နော်။ဟုတ်တယ်ဗျငပိရောက်ပြီးခံစားရတော့ဘာသာနဲ့ခံစားပါရဲ့နေ့စဉ်ငပိနဲ့ရှူနေရတော့ဒါနပဒါရနှာခေါင်းလေးနဲ့ကျက်တာပဲတချို့ဆိုဘာနဲ့မှမနေရတော့ဘူးလေနော်။ကောင်းပြီကြိုက်တာမူတာမော်တာစသဖြင့်ဖြစ်ပေါ်ရင်ယောဂရီကဖြစ်တာ။ရင်တွေ့နေရတာလေမနာပမဖြစ်ဘူးကိုကြက်တယ်မရှိတဲ့ကြတာမကောင်းတော့ပါဠိလိုပြောလိုက်တာကောင်းတယ်အဲမြင်ရတာကလည်းမနာပမဖြစ်ဘူးအနတ်ကလည်းမနာပမဖြစ်ဘူးဒါတော့ယောဂီကမနာပအကျိုးလို့ခြင်းလားအမနာပအကျိုးလို့ခြင်းလား
မ
နာပအကျိုးလို့ခြင်းမနာပစိတ်ထားမူမနာပအကျိုးတွေပြောမနာပလုပ်တယ်လို့အမနာပဒီစိတ်ထဲလုံးဝအဝမခံနဲ့နော်အမနာပစကားလှုပ်တဲ့လုံးဝအဝမခံနဲ့အမနာပအပြုမူတွေကိုယ်တဲ့လုံးဝအဝမခံနဲ့ဒါဆိုရင်တရားရင်ကြားတဲ့ဘဝမှာလည်းမနာပကမ္မထာန်လေးနဲ့မရဘူးလားတရားရတာလည်းတရားရတာကလည်းအမနာပကမ္မထာန်နဲ့တရားရတာလေမနာပကမ္မထာန်နဲ့တရားရတာလေဆိုဆင်းမျိုးရှိတာဆိုဆိုတော့အတိပ္ပကမ္မထာန်ဆိုရင်ဒါအမနာပကမ္မထာန်ပေါ့နော်အတိပ္ပဆိုတာပြည့်တဲ့နေရုံကြောင့်မရှိပဲအယောဇူကြီးတွေအပေါ်အပွားကြီးတွေဒါတွေရှုပြီးတော့တရားရတယ်တရားတော့ရပါရဲ့ရှုရတာကအပေါ်အပွားကြီးပဲနော်အဲ့ဥမာအာနာပါနကမ္မထာန်လေးနဲ့တရားရတဲ့ပုဂ္ဂိုလ်ကြတော့ဒီအာနာပါနကိုဝေဖက်နေလို့ရှုနေရတာဗာမြအမနာပဖြစ်ကြရှိတယ်ဒီရှင်နှာခေါင်းပိတ်နေတဲ့တမျိုးပေါ့နော်အဲ့တော့ဒီနေ့တော့တဲ့စကားမှာပဲတည့်ရပါပြီနော်မနာပဘိဝတ္တကမ္မထာနသတ္တယဒီဥဒိရှိမနာပကမ္မထာနနဲ့သတ္တယဖြစ်တယ်တဲ့ယောဂီတို့လည်းမနာပကမ္မထာနနဲ့တရားရခြင်းနဲ့ဆိုရင်ဒါမနာပအလုပ်ကိုလုပ်ရုံပါပဲနော်အဲ့တော့သူကရှင်ပိနေဘောကလာရင်ဆိုပြီးတော့သူ့ကတော့ဘာကမ္မထာန်ပြင်းနေပြီသိသွားပြီဒါနဲ့ရှင်သာရိပုတ္တရာကလည်းဆောင်းရတာပြောရတာရိပုတ္တရာတဲ့လေးလလုံးလုံးပင်မအောင်လုပ်တာတဲ့ရဲ့လေးလလုံးလုံးပင်မအောင်လုပ်တာခံရတဲ့ဒီဥစဉ်ရှင်ကိုငါဒီတညာနေနဲ့ရဟန္တာပြန်လုပ်ကြလိုက်မယ်တဲ့ခုဒီညမလေးကြွားလို့ထင်နေရတာပေါ့နော်သူတို့လည်းငယ်ကတည်းကတည့်ရဲ့ညမသိဆိုတဲ့မြတ်စွာဘုရားလည်းစိတ်ကုံဖော်တာလို့ထင်ခဲ့နေတာမှန်ကတော့မဟုတ်ဘူးနော်ဒါမြတ်စွာဘုရားကိုဥစဉ်ရှင်လေးလည်းအားချက်တော့အောင်ပါတာပါပဲဖခင်ရဲ့တကူကိုလည်းသိမြင်တော့အောင်ပေါ့နော်အဲ့ဒီညမလေးကောက်ချက်တွေကလည်းလုံးလေးကလည်းလုံးလေးကောက်ချက်ချတိုင်းဘုရားကလည်းတရကူငယ်ငယ်ဆိုင်ဆိုင်ရှိပါတော့အဲ့ဒါသတ္တရမာတိကြီးနမိတန်နဲ့လေးလလုံးလုံးပင်မအောင်လောက်တာခံရတော့ဆိုတဲ့ကောင်ကြီးကလည်းသဘောကျဘုရားဟောရှင်းစဉ်အမှန်ကိုတောင်မှကိုယ်နဲ့သတ်ပါရမဖြစ်တဲ့ရှင်းစဉ်ကိုတော့ရှင်းမယ်ဆိုရင်ပင်မနာပဲဖြစ်တယ်လေဒါရှင်းစဉ်မှန်နေရဆိုရင်တောင်တော့ရှင်းစဉ်မှန်နေတယ်ဆိုတော့ပြောမနေတယ်ဘယ်လောက်ပင်မလိုက်မလဲပင်မမှာဘုရားမခေါ်တဲ့ရှင်းစဉ်ကြီးဘုရားမပြတဲ့ရှင်းစဉ်တွေကိုအထုံးမြတ်ထားပြီးတော့ရှောက်ကြည့်တယ်ကပင်မနာပဲဖတ်တယ်မှာပေါ့နော်ဟိုသူများတွေတသက်လက်စားတဲ့ဆိုတော့တသက်လက်နဲ့သတ်သူပြတ်တာလို့တသက်လက်နဲ့ရှင်ကြည်လို့စားတာကိုယ်တသက်လက်စားမှာခုရတဲ့ရှင်ပါချောင်းလည်းဖတ်မတင်ဘူးလားအဖတ်တယ်လေအပင်မခံရဘူးလားကျင့်စဉ်မှန်လို့ပင်မခံတယ်ဆိုတော်သေးတယ် ကျင့်တဲ့အမှိုက်သွားပြီးတော့ဒီမှာမခံရဘူးမသားဘူးပြောတာမဟုတ်ဘူးနော်ကိုယ်ဒီအတန်းကားလေးတက်လို့ဒီစိတ်နေများလို့ကျမ်းမကြီးတွေလက်ဆောင်မှာချင်းကြီးနေကျမ်းမကြီးကခန္ဓာကိုယ်လေးပေါ်ပါလန်းဆန်းစိတ်ကြီးကြီးနေပြီးတော့တရားထွက်တာပိုကောင်းနေတဲ့တက်တယ်လို့စကားစားတာဒီဘောဇနာတပ္ပယနောက်ပိုင်းကျတော့လာအောင်မှာပေါ့နော်အဲ့တော့သန္တာရမတိကိလေသာဆိုတာလေးကိုဆက်ဖြစ်ချကျင့်စဉ်မှန်တာတောင်မှသဗ္ဗယံလက်ရှိရင်သင်္ကန်းနဲ့ကျင့်စဉ်မှန်ရင်တော့ပူပင်သမ်းပါပဲ။ညဆောပြခေါ်တာလည်းရှိသေးတယ်ကျင့်စဉ်မှန်ကိုခေါ်တဲ့အဆုံးအမသာသနာမှာဝရိယရှိတယ်ဒီလား။ကျင့်စဉ်မှားကိုပြန်ကြတဲ့အဆုံးအမရှိတဲ့သာသနာမှာဝရိယရှိတယ်ဒီလား။ဆင်းရဲတယ်သင်္ကန်းနဲ့ဝရိယရှိတယ်သင်္ကန်းနဲ့ဝရိယများတယ်ဆင်းရဲတယ်ပဲတဲ့။ဝရိယနေရာတိုင်းကောင်းတာမဟုတ်ဘူးနော်။ကျင့်စဉ်မှန်ကိုပြန်ကြတဲ့အဆုံးအမသာသနာမှာတော့ဝရိယရှိတယ်ချမ်းသာလူရဲ့ကြီးလေးတသက်လေးပါပဲ။တရားဟောတရားကြီးရှင်းနေတဲ့တဲ့ပြီးတော့ရှင်းနေရတာဖိမှန်းလိုက်တာဆင်းရဲလိုက်တာဆင်းဒါတစ်ခုခုတော့လုံနေပြီ။တစ်ခုခုတော့ပါနေပြီပေါ့နော်။အရာဝကြီးတွေကတော့မမဘူးဆရာတော်တန်ခါးတွေရှင်းကြတာတော့မမဘူးကိုယ်သဘောပေါက်တာကိုယ်နှလုံးသွင်းတာကိုယ်လုံနေတာမားနေလို့ဖြစ်ရတယ်။ဘုရားဟောကြည့်စင်မှန်လို့တော့ဘယ်တော့မှမပင်ပန်းစီရအောင်သက်သာလိုက်တာမပြောနဲ့။ဘယ်တော့မှမဆင်းရဲစီရအောင်ချမ်းသာလိုက်တာမပြောနဲ့။အဲ့ဒါနဲ့မြတ်စွာဘုရားကသာရိပုတ္တရာကနေသွားတော့တော့ဒီတညာနေကိနေရဟန္တာကလုပ်ရမယ်ဆိုပြီးတော့ညမြတ်စွာဘုရားရှင်ကတကုန်းနဲ့ရွှေကြာပန်းကြီးတစ်ပွင့်ဖန်ဆင်းပေးလိုက်တယ်။လက်သိန်းရောက်ရှိတဲ့ရွှေကြာပန်းကြီးဖန်ဆင်းပေးလိုက်တယ်။အရွက်တွေနဲ့လက်တွေနဲ့အပူလေးတွေနဲ့ပေါ့။အဲ့ဒီအရွက်လေးတွေရိုးရံလေးနဲ့လည်းရေသေးတောင်တစ်ဆက်ဆက်ကျနေလိုက်သေးတယ်နော်။အဲ့တကုန်းနဲ့ဖန်ဆင်းထားတဲ့ကြာပန်းအဲ့ဒါရွှေကြာပန်းလေးကတော့အသွေးရှူဝဲကင်ွယ်ကြတာဆိုတော့ကြာပန်းလေးကိုလည်းရွှေကြာပန်းလေးပေါ့။အပွင့်ရတော့အင်းအောင်လေးပေါ့နော်။ရွှေကလည်းအစ်စ်ရင်အနီးတန်းတာပဲလို့။ဒါကြောင့်ရွှေနီအောင်ကြာပန်းလေးဖန်ဆင်းပေးလိုက်တယ်ရော။ကျောင်းဆောင်တဲ့ဘုံဒီပေါ်မှာဒီကြပွင့်လေးစိုက်စိုက်ပြီးတော့အဲ့ဒါကိုမမိမတော့ကြည့်နေကြည့်ပြီးတော့တော်ရင်တကန်တော်ရင်တကန်အနည်းရောအနည်းရောအနည်းရောဆိုပြီးတော့ဓာရိတာတစ်တိုင်းကိုရှုပါဒါသမထကံကစပေးလိုက်တာပေါ့နော်အဲ့ဒါနဲ့လက်ဆော့ဆက်ရဲ့လက်ထဲကနေပြီးတော့ဒီကြပွင့်ကြီးကိုရှေးကြပွင့်ကြီးကိုယူလိုက်တာနဲ့ဒီပိုင်းနဲ့ဦးစီးရှုရဲ့စိတ်တွေဟာညီတဲ့အင်းချမ်းသွားတယ်ပိဋိပဒရီဝမ်းမြောက်စိတ်တွေဝမ်းမြောက်မှုတွေညီမှုတွေဖြစ်သွားတယ်ရှေးကြပွင့်ကြီးလက်ထဲကနေတဲ့ကိုသမာဓိတွေလိုလိုရသွားတာနော်ဒါကြောင့်အမှန်ရရှိဖို့ဆိုတာအင်မတန်အရေးကြီးပါလေ။အဲ့ဒါနဲ့လက်ဆောင်ပြင်ရတဲ့အတိုင်းကြောင်းဆောင်သွားပြီးတော့သဗ္ဗိတာကတန်ရှိရှိရင်းနဲ့ဇာတိဆက်ဆင်တဲ့ပြီးတော့သရုဒ္ဓဇန်ပြရသွားတယ်။သရုဒ္ဓဇန်လည်းကြောင်းပြီးတော့လက်ဆောင်ပြကလည်းပြင်မထားပါဘူးကြည့်နေတယ်ဦးသေးရှင်ရဲ့စိတ်ဘယ်လိုဖြစ်နေလဲဆိုတာ။အဲ့ဒါသရုဒ္ဓဇန်ကိုအချင်းချင်းသရုဒ္ဓဇန်ကဒီပရမဇာတိဆက်ဆင်သွားလိုက်တယ်မဇန်ကလည်းသရုဒ္ဓဇန်ကိုဆက်ဆင်တဲ့နဲ့ဇန်ကသားနေတာပေါ့။အဲ့ဒီအချိန်မှာလက်ဆောင်ပြရှင်ကသူဟာသူ့တဘောနဲ့သူ့ကိုယ်ပါတာကိုအလိုလျောက်ဝိပဿနာကူးနိုင်မလားမကူးနိုင်ဘူးလားဆက်ကြည့်လိုက်တော့အလှမ်းပြီးတော့ကြည့်လိုက်တော့ကိုယ်တော်နဲ့ကိုယ်ဝိပဿနာမကူးနိုင်ဘူး။ငါပြကူးပေးမှရှင်းမယ်ဆိုတာသိတော့အဲ့ဒီရှင်းကြဖို့လည်းကိုညှို့နှံတော့ပါသည်လို့ဒိဋ္ဌံလိုက်ပါလေ။ဒါဆိုတာလည်းဒိဋ္ဌံလည်းရောရှင်းကြဖို့လည်းတစ်ဖြည်းဖြည်းညှို့နှံတော့ပါပဲ။အဲ့ဒီညှို့နှံတော့တာကိုပြီးတော့ဦးရင်းရှိတာဩအတန်တန်နဲ့ဖြစ်တဲ့ဒီကြဖို့လည်းတော့မှမမြဲတဲ့သဘောရှိပါလားဖြစ်ပြီးပြတ်သွားတာပါလား။ဟောအသက်ရှိတဲ့ငါရဲ့ခန္ဓာကိုယ်မှရှိတဲ့ဒီသဘောနဲ့သဘောတွေကလည်းမမြဲပါလားဖြစ်ပြီးပြတ်နေပါလား။ဖြစ်ဖြစ်ဖြစ်ဖြစ်အနိစ္စအနိစ္စနဲ့ဖြစ်တဲ့တွေခန္ဓာကြီးနေအောင်ရှုနေတော့တာနော်အနိစ္စကအစ်စ်ကိုတကယ်မြင်သွားပြီဆိုရင်လေဒုက္ခကိုလည်းမြင်ပါတယ်အနတ္တဆိုလည်းမြင်ပါတယ်ဖြစ်ချင်းချင်းတွေရဲ့နှိမ့်သက်မှုကိုခံရလို့ကိုဒုက္ခမကောင်းဘူးဖြစ်ချင်းချင်းတွေရဲ့နှိမ့်သက်မှုကိုခံရတော့ဖြစ်ပြီးရင်လည်းမပြောင်းတာမရပြည့်နေတာကိုလည်းဆက်မပြောင်းတာမရကိုယ်တော်တိုင်းမပါတဲ့အတွက်ကြောင့်မပိုင်တဲ့အနတ္တမငြင်းတာမငြင်းမကောင်းတာမပိုင်တာလည်းမြင်တော့တာပဲနော်။ဒါမငြင်းရင်းစစ်ကိုပြောတာ။သာနာဘမရှိတဲ့ဗုဒ္ဓံကြောက်ွယ်လို့မငြင်းတာမျိုးကိုဆိုလိုတာမဟုတ်ဘူး။မင်းကသင်ထားတဲ့ဘုရားမင်းနေ့ကျတော့ကြည့်ရတာလောက်နေတဲ့အိဋ္ဌကိုဆိုလိုတာမဟုတ်ဘူး။ဒါကတော့သံဝေကဖြစ်ပြက်ပေါ့လေ။သံဝေကညာဖြစ်စီတဲ့ဖြစ်ပြက်။တကယ်ခဏတိုင်းခဏတိုင်းဆက်ကနေဆက်ကနေဖြစ်နေတဲ့ဖြစ်ပြက်ဖြစ်ပြက်တွေမြင်သွားမှာ။အဲ့ဒီအိဋ္ဌကိုမြင်နေစတော့ဒုက္ခနာတာကလည်းတခုတစ်ခါလေးပေါင်းပြီးတော့မြင်ပါလေ။ဗုဒ္ဓံကွဲတာမျိုးဆိုတော့ဒုက္ခနာတာမမြင်သေးဘူးနော်။ဒုက္ခမြင်နေတဲ့အောင်ပေါ့ဗုဒ္ဓံကွဲတာကနောက်ဝေရနောက်တစ်ချက်ထပ်ဝေအောင်မြင်နေတဲ့ကလေးကြီးနေရတဲ့အထဲဆိုတော့ဒုက္ခဖြစ်သွား။ဒါပေမဲ့လောကနာတာကတော့မမြင်ဘူးနော်။ရင်လဲအတူပဲမြင်မှာပေါ့လေ။အော်ပကံကလည်းသူ့ဘောသူဆောင်နေတာကကွဲမှာပေါ့။ဒါလောက်ပဲမြင်မှာပေါ့နော်။အဲ့ဒါအိဋ္ဌလည်းမြင်တဲ့ဒုက္ခနဲ့တိုက်လည်းရှိ။အဲ့ဒီအချိန်မှာမနမကန္နာလေးကခလေးတစ်ပိုက်ကလည်းပဲရေခဲနဲ့ဆင်းပြီးတော့ကြာနယ်ယူကြာပန်းနဲ့ခူးနေတာ။ကြာဖူးကြီးကြာခွန်းကြီးကြာရွက်တွေပေါ့လေ။သူဒီနေ့တော့ကြာဖူးကြီးကြာခွန်းကြီးပါတယ်။ကြာနယ်ယူကိုချိုးပြီးတော့ရေခဲဆက်ပေါ်မှာပုံထားကြ။ပုံနာကြတဲ့ဦးသိရှိလေးကလည်းတရားထိုင်နေခုပဲသင်ကြည့်လိုက်တဲ့အခါကျတော့ရေကန်ထဲကကြာရီဖွင့်နေတာရောရေကန်ပြင်မှာချုပ်ပြီးတော့ပုံထားတဲ့ကြာရီလွှမ်းနေတာရောအနှံ့ကြီးရှိနေတာအနှံ့မြင်လိုက်တော့ဟောဟိုရေကန်ထဲကကြာရီလည်းရှိပါအောင်လမ်းဆန်းနေလိုက်တာဒီနေ့ထိတိပြီးတော့လမ်းဆန်းနေတယ်ရေကန်မှာမှခုပြီးတော့ပုံထားတဲ့ကြာဖွင့်နေကြတော့ညွန်ွန်နေတယ် အဲ့ဒီမှာညွှန်းနေတဲ့ဇာဝန်ကြီးကြီးပြီးတော့ဟောတတ်တဲ့ဇာဝန်ကြီးတော်မှာညွှန်းနေတဲ့သဘောရှိတယ်။မမြဲတဲ့သဘောရှိတယ်၊ဖြစ်တဲ့သဘောရှိတယ်။ယုံနံခန္ဓာတွေအားလည်းဒီလိုပဲ။မမြဲတဲ့သဘောရှိပါလား၊ဖြစ်တဲ့ပါလားလို့ဆက်ပြီးတော့ရှုပွားပြန်လို့။အမြင်ရတဲ့ပြည့်ညက်တွေဆိုပြီးတော့အထင်မသေးနဲ့နော်။ပြည့်ညက်နဲ့ဆိုင်တဲ့ဖြစ်တဲ့တွေကိုမြင်မြင်တဲ့တောင်းဝေကဉာဏ်ကိုခန္ဓာနဲ့ဆက်သွင်းတဲ့ခါကျတော့ဝိပဿနာဉာဏ်တွေပါဖြစ်သွားတာပါပဲ။အဲ့ဒီအိမ်မမလက်ဆောင်ကဒီဒီပီရီယာကိုပဲဆက်ဇာန်နဲ့ဆုပ်ပြီးတော့မခေါ်တော့ဘူး။ဇာန်ကလည်းကျွန်းတော့အလုပ်ပြီးတော့ဒါအနေနဲ့ရှိဖို့ခေါ်တာလား။ငကိုကလေးကလည်းခေါ်လိုက်ပြီးသားပေါ့လေ။အဲ့ဒီမှာဝိပဿနာဉာဏ်ရည်ထွက်တယ်လို့ရောက်ပြီးဆိုတော့ဒီလောက်နဲ့မရသေးဘူး။ဤပိတရားနာရရုံနဲ့မရသေးဘူး။အာမေတရားလေးနဲ့နာရဦးမှသူတရားရမှာဆိုတော့ပြီးတော့မြတ်စွာဘုရားကအဲ့ဒီမှာအထက်ကသဗ္ဗယံသံလက်ဖြစ်တော်ပါဣမံဂါထမဟာတဲ့။ဒီစကားလေးဒီမှာသဗ္ဗယံဆိုရင်ဦးကြောက်ကြပါလားနော်။ဦးစင်းရွှေနဲ့သဗ္ဗယံရှိမဲ့တရားကလူမြတ်စွာဘုရားကခေါ်ပါတယ်ဘယ်တရားကြီးခေါ်ရင်တော့ဘယ်ရရှိနေလဲဆင်းနေပြီးတော့မှခေါ်တယ်တရားမြတ်စွာဘုရားတရားရဲ့ကမှာကိုကြိုက်တာပဲဆွတ်ပြီးတော့မခေါ်ပါဘူးနာသူကြိုက်ရင်ပြည့်စုံပြည့်လဲဆွတ်မခေါ်ပါဘူးဒီတရားနာပြီးတော့တကယ်နာရတဲ့ဒီအကျိုးရှိမှခေါ်ပါတယ်ပိဋကတရားရှိပေမဲ့ကုသကုရောက်တဲ့အကျိုးရှိတယောက်တည်းရှိရတယ်လဲဒီတယောက်တည်းရှိသူပြီးခေါ်တဲ့တရားဝင်မျိုးစင်အဲ့ဒီတရားနဲ့သဗ္ဗယချက်တယ်လဲအဓိကထားပြီးခေါ်ပါတယ်ဒါနဲ့ကုသကုရောက်သဗ္ဗယမဖြစ်ရှင်နေပေါ့နော်ဒီပြည့်နှံ့ဝင်တဲ့လူပဲအဓိကထားပြီးတော့ခေါ်ပါတယ်အဲ့ဒါနဲ့သူကသူ့ပုံဝင်ရမှာလေ။ကြာရိုးလေးတွေကြာပွင့်လေးတွေရှိနေတယ်ဆိုတော့ဟုတ်စင်တသိမိဟမတနောကုမှုဇံသာရတိကံဝပါဏိနာတန်တိမကမေဝသုရယနိဗ္ဗာန်သူခတိနာဇေတိတံဆိုတဲ့ခါတာလေးတကုခေါ်လိုက်ပါတယ်။အတိတ်ကတော့ကြာစွဲကြာရိုးလေးကိုလက်နဲ့ချိုးဖြတ်ပြလိုက်သလိုမိမိရဲ့စိတ်ဆင်မှာရှိတဲ့လောဘဒေါသအစရှိတဲ့စိတ်ဒေသတွေကိုလည်းချိုးဖြတ်ပြလိုက်ပါ။မြတ်စွာဘုရားရှင်ဟာဆင်းရဲကပ်ပြီးသူရင်းတဲ့နိဗ္ဗာန်ကိုဟောကြားထားပါတယ်။နိဗ္ဗာန်ရောက်ကြောင်းလမ်းကောင်းကိုလည်းဆောကြထားပါတယ်အဲ့ဒီနိဗ္ဗာန်ရောက်ကြောင်းလမ်းကောင်းကိုရှေ့ဆက်တိုးပြီးတော့ရှောက်နှမ်းလိုက်သမှာနိဗ္ဗာန်ရောက်ကြောင်းအဖြစ်လေးကိုတိုးပြီးတော့ကျင့်လိုက်သမှာလို့အဓိပ္ပာယ်ရပါတယ်အဲ့ဒါတရားဟောကြည့်နေမှာသူ့ပောင်းကြီးမှာဂျာပွန်လေးရှိနေတော့ဂျာပွန်လေးနဲ့ပဲဥပမာပေးပြီးဟောလိုက်တယ်နော်သူစဉ်တော့တရားဟောတဲ့အခါဆာရည်တဲ့ကံဒီလိုပါပဲကိုကလူတွေဟောတဲ့ဆိုတော့လူတွေပောင်းကြီးမှာရှိတဲ့သဘောတရားလေးတွေစကားလုံးတွေနဲ့တရားကိုဟောရတာအဲ့ဒါသူကြတော့လေအဲ့ဒီမှာသူတောင်းရတယ်လို့ကလက်တဲတို့ဘာခေါ်ရလို့ထင်တတ်ကြတယ်။အမှန်ကတော့မဟုတ်ဘူး။လူတွေကိုဟောတာဆိုတော့လူတွေနဲ့နေတဲ့စကလုံးတုံးရတော့တာပေါ့။လူငယ်တွေကိုထိခိုက်ကြည့်တဲ့ဆိုရင်လူငယ်တွေနဲ့ဆိုင်တဲ့အကြောင်းအရာမျိုးလူငယ်တွေသုံးတဲ့စကလုံးလေးတွေထည့်တုံးရတော့တာပေါ့။ဒါမှသူတရားရမှာပေါ့နော်။အခုလည်းမြတ်စွာဘုရားကဂျာဗန်လေးနဲ့ဂျာဗန်လေးကိုမြင်ပြီးတော့တရားရှိနေတဲ့ပုဂ္ဂိုလ်ကိုဂျာလေးဂျာဆဲတဲ့စကလုံးလေးပါအောင်ထည့်ဟောလိုက်တာပါပဲ။သူ့ရှိမှမြင်နေရတာကလည်းဂျာဗန်ချိုးတာမြင်နေရတာပဲ။အဲ့တော့ဒီကနေ့မှရှိတဲ့ကြားတွေကိုလူငယ်တွေကချိုးစားရတယ်ချိုးပြီးတော့ကမ်းမောက်ကိုပုံပြင်ထားလိုက်တယ်။အဲဒါကြားပြီးလေကသူ့အပင်မကြီးနဲ့ပြတ်တောက်သွားတာပေါ့ပြတ်တောက်သွားပြီးဆိုရင်ညှိုးပြီးတော့ဆုံးပြရမှာပဲနော်။အဲလိုပဲကိုယ်တန်တဲ့မရှိတဲ့ဖြစ်တဲ့တိုင်းချိုးပြလိုက်ရမယ်။အမှန်ကတော့ဒီတရားကဒီဂါထာလေးကိုပဲရေးချင်းပြီးတော့တရားတော်ကိုပြီးကြဟောလို့ရတယ်နော်။ကောင်းစဉ်ပြတ်မဲ့စဉ်မြတ်စွာဘုရားကဥသိရှင်ကိုဟောလိုက်တဲ့တရားကတန်ရွေယူလေးချိုးလိုက်ပါတဲ့။ဘာတရားတဲ့တော့ကျန်တဲ့ယူလေးထိုးလိုက်ပါစေတရားမြတ်စွာဘုရားကဟောလိုက်တာနော်အဲ့တော့ဒီကနေ့ကချိုးတာကလည်းဒီပိုင်းပေါ့ဒီကမှာချိုးပြီးတော့ကြာလို့ဆက်ပြီးတော့ချိုးရပြန်ပါချိုးတာကလေဆွဲလေးလို့ကိုချိုးတာလည်းတစ်မျိုးရှိတယ်ကြာရွေးရှင်ကိုဆက်တော့ကိုချိုးတာလည်းတစ်မျိုးရှိတယ်အဲ့တော့ယောဂီကလေဆွဲလေးလို့ကိုချိုးတာကြိုက်လားကြာရွေးရှင်ကိုလို့ကိုချိုးတာကြိုက်လားသာဝတိတုတိတ်ခွေရဆင်းနေတာပြင်တာနည်းနည်းတော့ကြော်မဲ့သဘောရှိနော်ဘာလို့ချိုးတာကြိုက်တယ်တမျိုးစလုံးကြိုက်တယ်တမျိုးပဲယူရမှာလေအကြတဲ့ကနည်းလုံးကြိုက်တယ်ဒကမကြီးမဆိုင်နဲ့မဆက်နဲ့ဘုသူကြိုက်တော့မျိုးပဲနဲ့လို့သူနှစ်ယောက်လုံးကြိုက်တယ်ဆိုခက်ရကြည့်ရနော်အဲ့ဒါကျန်လေတွင်းလေးလို့ချိုးလိုက်ကြတာအမြင်ပြရတာမပြတ်ဘူးအမြင်ပြန်ကိုချိုးလိုက်လို့ရှိရင်လည်းလည်းဆက်ပြရလို့ရပါဦးမလားမရတော့ဘူးကြာမှန်းကြာရွေးရှင်ကိုချက်တော့မယ်ဆိုရင်တော့မြင်မှပြန်ကိုချက်ထားလိုက်ရတာနော်အဲ့ဒါခုဒေဂရကဘယ်လိုဖြတ်နေကြတာလဲလေဆွဲလို့ကိုဖြတ်နေနေဖြတ်နေတာလားခင်ကိုချက်တော့တယ်ဖြတ်နေနေဖြတ်နေတာတကယ်ပြတ်တယ်ပေါ့လေညာစင်ကတော့လေသွေးလေးလို့ဖို့တည်းချိုးတယ်လို့ချိုးပြန်နေကြတာများပါတယ်အမြင်ကမပြတ်ဘူးနော်အမြင်ကြီးကပါးပါးလေးတွေနဲ့အမြင်ခံခိုင်နေရတာ ဒီလိုနောက်နောက်လာဆက်မဲ့ဒါကမဖြစ်ပါနဲ့တစားဦးကြီးလေးစားဦးမြင့်တဲ့ဖုံးကူစင်ကအဲ့ဒီစားစရွေးလေးထူးတဲ့ပုံကြီးနဲ့ဆွဲထားတာနောက်မဖြစ်ပါနဲ့ဗျာငါပြစီငါဥစားငါလူငါချစ်သူဆိုတဲ့ဒီအစွဲတွေမရှိဘူးဟောထားတဲ့တရားပါအဲ့ဒီအစွဲတွေဖြတ်တော့မယ်ဆိုတော့ဒါကျိုးဖြတ်တဲ့ပုံအောက်ပိုင်းမှာကျိုးစားလူဖြတ်တဲ့ကျိုးတစ်ချောင်းဖြတ်တဲ့ပုံဆွဲထားတယ်အပေါ်ပိုင်းမှာတော့ကြာနေရွေးလေးထူးထားတဲ့ပုံကြာလေလေးလောက်ထားတဲ့ပုံကိုဆွဲထားတာပေါ့ဒါပေမဲ့ကြာလေဈေးမှလည်းအမြင်မပြတ်ဘူးအောက်ကဆွဲထားတဲ့ကျိုးမှလည်းပဲကျိုးမြင့်လေးတစ်ခုပြန်နေတယ်။နှောင်ကျိုးလေးတစ်မြင်ပြန်နေတာပေါ့။နော်။အဲဒီနှောင်ကျိုးလေးတစ်မြင်နဲ့ဖြတ်ဖို့အခက်ဆုံးပဲနော်။တစ်မြင်နဲ့နဲ့ခိုင်တာအခုယောဂီတို့ကနှောင်ကျိုးလေးတစ်မြင်လာနှောင်ကျိုးလေးဆယ်မြင်လောက်ပါ။ညာတယ်လေ။အဲ့ဒါတော့ဆက်လို့မရတော့တစ်မြင်လာမှဆက်လို့မရဘူးဖြစ်နေတယ်နော်။ဒါကြောင့်ကျန်ဝေးကြီးလေးထွက်လိုက်ပါတရားကဒါကျေကျေအောင်မှတော့မင်းတို့ကြောက်ကြကောင်းပါပါနော်။ဆိုင်ရုံးရင်ကျိုးတွေကြောင့်ပြောလို့မကုန်နိုင်ဘူးနော်။အဲ့ဒါမြတ်စွာဘုရားကဒီနှောင်ကျိုးလေးတစ်မြင်ကိုဖြတ်လိုက်ပါနှောင်ကျိုးလေးတစ်မြင်ကမဟုတ်တော့နှောင်ကျိုးလေးဆယ်မြင်ဖြတ်လိုက်ပါဆိုပြီးတော့ဥသိန်းရှင်ကတရားဟောလိုက်တာဘယ်ရလုပ်တဲ့နည်းနဲ့ဆက်မလီပါနဲ့ဟင်းကျိုးချက်တော့တဲ့နည်းနဲ့ကဖြတ်ပါတော့ဆိုပြီးတော့ဟောလိုက်တာပေါ့ဟောတဲ့တရားလေးလက်ထုံးရောဥသိန်းရှင်ပရိသတ်မိတာ၄ပါးနဲ့တော့ယေဟန္တာဖြစ်သွားပါတယ်ဓမ္မတပ္ပရနာတပ္ပရဘလောက်အကြီးကြီးထားလဲနော်အရှင်သာရိပုတ္တရာဟောတဲ့အတုပါတရားအာထုတ်တုံးကတရားမရဘူးရှင်ပါရိဘုရားဟောတဲ့နိဗ္ဗိအပိတ္တရဏာတို့ကလည်းတရားမရဘူးလက်ဆောင်ဘုရားရေအပိတ္တရနိဗ္ဗိတရားကိုနာရတော့မှတရားလူများများရှားသွားပါလိမ့်။ဒါကြောင့်ဓမ္မတော်နာသဗ္ဗယဟာအမြဲတမ်းအရေးကြီးပါတယ်။ဒီကထာမှာတော့လက်ဆောင်ဆိုင်ရှင်ကအပိတ္တရအနေနဲ့ပဲခေါ်ထားတာပါ။ဘယ်လိုရှိအောင်လဲဘယ်လိုမှမရှင်းနီးမပါဘူး။နီးကတော့ကိုယ့်အကူဉာဏ်နဲ့ချက်ထင်ပြီးတော့ယူပါမှာပေါ့။ဒီတရားကိုခေါ်လိုက်တဲ့အချိန်မှာကိုယ်ကကျွန်တော်ယူလိချူလိုက်ပါလို့လက်ဆောင်ဆရာကဟောတယ်ဘလို့ချူရမလဲကြအောင်ဘလို့ဆက်ရမလဲဘောမဟာဂတိပရဏတုဒ္ဓမှာလက်ဆောင်ဆရာကဖြစ်ခိုင်ရုံနဲ့ဖြစ်တိုင်းဟန်လို့ရှုရမယ်လို့ဟောထားတယ်ဟုတ်ပြီပြစ္ဆုတ်ပိုင်းကြကြပရမတ်ဆိုင်အောင်ဉာဏ်စေချတဲ့ဉာဏ်စေစားတဲ့ဖြည့်စင်ဖြည့်စင်မှာဉာဏ်နဲ့တိုင်းကြားတဲ့တိုင်းဉာဏ်နဲ့တိုင်းစားတဲ့တိုင်းဖြည့်တဲ့တိုင်းဖြည့်တဲ့တိုင်းရှုမှတ်သွားရင်တော့ဒီလိုလာကြတယ်ကြာနေနေပြတ်သွားမှာပေါ့ဒီလိုလာကြတယ်ကြာသေးတယ်ပြတ်သွားမှာပေါ့ဘုရားကိုချက်တင်ပြီးတော့မသိနိုင်ဘူးလားသိနိုင်တယ်ဒါကြောင့်ကြာစွာရိုးရိုးချိုးလိုက်ပါတယ်တရားကချိုးနည်းချက်နည်းကတော့မဟာတိပ္ပံဒေသနာအတိုင်းလာမှာပါပဲနော်အဲ့ဒါတတိပ္ပံမှာမရှိတဲ့တုန်းဆိုကြည့်ပါဦးလေးပါလားကာယနုပတ္တနာတတိပ္ပံဝေဒနာနုပတ္တနာတတိပ္ပံစိတ်အနုပတ္တနာတတိပ္ပံဓမ္မာနုပတ္တနာတတိပ္ပံယောဂီတွေတော့မသိဘူးဥစဉ်တော့ဒီလေးပါးပြောရတာကအမြဲတမ်းရတာရှိတယ်နော်တတိပ္ပံကြောင့်လုံးဝမကြောက်ရဲဘူးရွံ့တော့လေကာယနုပတ္တနာဒီပါဠိမင်းနဲ့မှတ်နေရမှာပေါ့လေအလေးချင်းရှိတဲ့ပုဂ္ဂိုလ်ရင်းနာကာယနုပတ္တနာတတိပ္ပံဆိုသတိပြားလိုက်တာနဲ့ဆိုပဲကိုယ့်ရဲ့ကာယမှာရှိပြီးတော့ဖြစ်သွားမှာနော်ဖြစ်သွားကြတာပါပဲဝေဒနာနိဗ္ဗာန်တတိပ္ပံနဲ့ဇလရံနဲ့ခုတန်တမာလောလောဆယ်ရှင်းနေတဲ့ဒုက္ခဆုံးဖြတ်ဒုက္ခဆုံးဖြတ်ဝေဒနာလေးတစ်ခုခုကိုရှုမြင်တာဖြစ်သွားပြီစိတ်ဓာတ်နိဗ္ဗာန်လို့ဆိုလိုက်တာနဲ့စိတ်ကိုရှုမြင်တာဖြစ်သွားပြီဓမ္မာနိဗ္ဗာန်တတိပ္ပံလို့ဆိုလိုက်တာနဲ့သဘောတရားလေးတွေယုံနဲ့ဖြစ်တဲ့သဘောတရားလေးတွေကိုရှုမြင်တာဖြစ်ပါမယ်ဒီဒီဒီနည်းရှုမြင်တာမဖြစ်တော့မှအဲ့ဒီသဘောလေးတွေကိုယ်ကိုယ်တိုင်ရှုပွားခဲ့တဲ့သဘောလေးကြီးဉာဏ်ထဲမှာသင်ပြီးတော့အရသာပေါ်လာတတ်ပါလေအဲကြောင့်ဥစဉ်တော့သေခဏဤတရရှင်ပေါ့လေဆေးရုံမှာပဲတရတရကြောင်းမှာပဲနေရနေရရင်ညာကပြည်ညာကလျောင်းမြည်ဆိုတော့ခုကလေးကသီရန်စကားပြောခဲ့ဦးမယ်နော်။အဲသီရန်စကားမဟုတ်ဘူးလူပဇက်နဲ့ပြောတာကအာနေကြီးကမဟုတ်တော့သီရန်စကားမဟုတ်ဘူးသီရန်စကား။အဲ့ဒါဦးဇင်းတို့များအဲ့ရတဲ့တက်လက်ရေးနာနေပြီဆိုရင်တော့သေဖို့လည်းနင်းနေပြီဆိုရင်တော့မဟာတိဗရဏသုတ်တန်ကြီးတိုင်းရုပ်ပြကြပါနော်။အခုကလေးကပြောတာကဟိုရောမင်းကြီးကိုပို့လိုက်သေခဏကြီးကြတော့မဟာတိဗရဏသုတ်တန်ကြီးနားထောင်နေတဲ့သေတာနော်။နားထောင်နေတဲ့တမန်ကြီးသေတာတော့မဟုတ်ဘူးပေါ့လေသူအိတ်ခံကြီးလေးမှာသူတို့ကသေဖို့ပြင်နေရလဲကောင်းပါတယ်သေခဏကြီးတလားလားဆိုမှဇနီးမယားကြီးရောသမီးသားကြီးရောအကုန်လုံးသူတွေ့ခွင့်မပေးတော့ဘူးခန်းတစ်ခါနဲ့မှသူတယောက်တည်းနေတယ်သူရဲ့ငငယ်တော့ကငငယ်တငယ်ချင်းမောင်းကျူထင်ပါတယ်အဲ့ဒီမောင်းကျူစတဲ့လူကိုခေါ်ထားလိုက်ပြီးတော့တငယ်ချင်းတယောက်တည်းနေကြမောင်းကျူမင်းချက်ကြည့်တဲ့ကြွေးပါဆိုပြီးတော့ငါ့ကိုပါသားမလဲမလေးမလေးနဲ့ဆိုပြီးတော့နော်အဲ့သူချက်ကြည့်တာစားပြီးချီအောင်ကမီးလေးပြောကြတယ်တရားတော်ကိုဆင်းနေကြတယ်စားပြီးပေါ်ကျကြတယ်ခလေးတော်လို့ပေါ့စာရင်းထက်ကြစာရင်းပြန်ကြစာရင်းအညာတရားတွေထင်ကြဘုံတော်တွေပွားရတယ်နှစ်ယောက်တင်နေပြီးတော့အဲ့ဒါစိတ်ကိုပြုပြင်ကြတယ်ဘာဝနာနဲ့မွေးကြကြတယ်စိတ်တို့ကိုယ်လိုအင်းချမ်းချမ်းနေကြတယ်အနောင်ဖွဲ့တွေကိုဖြတ်တယ်ခဏပြောတာအခုဒီတရားနဲ့ဆိုရင်ယောမင်းကြီးဖွင့်လာတယ်ဘာလို့ကြီးရလဲဆိုရင်ဇန်နဝါရီလေးချိုးနေတာနော်တကယ်ချင်းနဲ့တယောက်ကမောင်းကူနဲ့နှစ်ယောက်မောင်းပြီးတော့ဇန်နဝါရီလေးချိုးနေကြတာ အဲ့ဒါသိနေညကြတာမောင်သူကြီးငါ့ကိုမဟာသမုဒ္ဒရနာတုတ်တံကြီးရုပ်ပြီးတော့ပိတ်ဆမ်းမှာကိုင်းမနေ့၃နိုင်ကြတော့နှိုးပါလို့မှားတာမနေ့၃နိုင်ကြတော့သွားကြည့်လိုက်တော့ကိုယ်ကအသက်မရှိတော့ဘူးနော်အဲ့ဒါသေကန်ကြီးနောက်ဆုံးနာပါတဲ့တရားကမဟာသတိပ္ပရနာတုတ်တံမှာခုစလည်းသေကန်ကြီးဒီကလူနဲ့တရားတစ်ခုနားမယ်ဆိုတော့မဟာသတိပ္ပရနာတုတ်တံနဲ့ရုပ်ပြီးပါတော့နော်အခုကရေပြောထားတာဒါပေမဲ့ယူတဲ့အခါလည်းယူသမီးနဲ့မင်းနဲ့တော့မျိုးသားပဲရှိုးဟာလာဦးစင်းနဲ့ကြည့်လို့ရှိရင်ရှင်ရင်လာကြတော့ကြိုက်လို့လေဒါပြန်လို့မမှုချင်းတချို့ရေးထားတဲ့ဘုန်းကြီးတွေနဲ့ပတ်သက်ပြီးတော့သူသေးသွားလို့ရှိရင်ဒါသူ့အလောင်းပေးတာလေးမှာအမျိုးသမီးဘုရားဖွဲ့တွေလာပြီးတော့လုံးဝမရွရအမျိုးသားတွေပဲရွပါခုဦးနေနေပဲကိုရင်နေပဲရွပါဆိုပြီးဒီလိုကိုပေးတန်းစာရေးခဲ့တာနော်ဒါကြောင့်မလို့အမျိုးသမီးတော့မရွပါနဲ့အမျိုးသားပဲရွပါခုကလေးကပေးတန်းစာပြောခဲ့တာနော်ဒါကြောင့်တတိပဌံ၄ပါးကရွရဖားရတာအမှန်တန်ကိုရတာရှိပါတယ်အဲ့တော့ကာယဉ္စပဒနာတတိပဌံဒါခုတဏှာရောတဏှာထိုင်နေဆိုတော့ခုတဏှာကြီးကြည့်ပါဦးကြည့်ပါဦးဆိုတော့တရားကကြတော့အားထုတ်ရအောင်ပါဘာကြောင့်အလုပ်ပြီးတရားကလည်းဆက်ပြီးတော့ဟောရတာနော်ဒါကြောင့်ဒီတစ်ခွေလည်းဆက်ပြီးတော့ဖန်ထားပါလေဟိုတမန်ရတဲ့ခုတစ်ခုကိုသူတည့်ရနေတဲ့ဒီပြန်ဟောမှာဆိုတော့နောက်မင်းကြီးဆက်လို့မဖြစ်ဘူးတကယ်လို့ဆက်မယ်ဆိုတော့လေဦးစင်က6ရက်လောက်ဆိုဟောမယ်လို့မှန်တာက9ရက်ရှိတယ်ဖြစ်ကျင်နေဖြစ်သွားမှာနော်ဖြစ်ပြီပဲလုပ်လိုက်ရမှာမသိဘူးဒါတစ်ခွေချင်းနဲ့ကောင်းပါလေဒီကကာယနိဗ္ဗာန်တတိပ္ပဏ္ဏဆိုတာကာယကိုကာယနဲ့ပတ်သက်တဲ့ညာရှုမှတ်တာကိုကာယနိဗ္ဗာန်သတိပဋ္ဌာန်ကိုခေါ်ပါတယ်။သွားတာ၊ရက်တာ၊ထိုင်တာ၊လျောက်တာ၊ကိုယ်ရဆန်းတာဆက်ရှိတယ်။ကိုယ်မူရဖွင့်ရမြတ်ကိုအဲ့ဒီကိုယ်မူရဖြစ်နေတဲ့အတိုင်းရှုမှတ်တာကိုကာယနိဗ္ဗာန်သတိပဋ္ဌာန်ကိုခေါ်ပါတယ်။သွားရင်သွားတယ်၊ရက်ရင်ရက်တယ်၊ထိုင်ရင်ထိုင်တယ်၊လျောက်ရင်လျောက်တယ်၊ကိုယ်ရင်ကိုယ်တယ်၊ဆန်းရင်ဆန်းတယ်ဆက်ရခြင်းရှုမှတ်တာကိုသတိပဋ္ဌာန်ကိုခေါ်တယ်။ကာယနိဗ္ဗာန်သတိပဋ္ဌာန်အဲ့တော့မှတ်တယ်နဲ့ပြတယ်လို့နောက်ပိုင်းမှာဆက်ပြောမယ်နော်ခုတည်းကဒီတိုင်းလေးပဲနားထောင်ပြတယ်မှတ်တယ်မှတ်တယ်လို့ပြောတာမှတ်တယ်လို့ပြောတာဒီမျိုးဖြစ်နေဦးမယ်နောက်ပိုင်းကျတော့အဲ့ဒါကိုရှင်းပြပါမယ်အဲ့တော့ကိုယ်မူရနဲ့ပတ်သက်တဲ့ညဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးရိုးရိုးလေးပဲရှုမှတ်သွားတာကိုကာယနုပ္ပတနာသတိပဋ္ဌာန်လို့ခေါ်ပါတယ်ဝေဒနာနုပ္ပတနာသတိပဋ္ဌာန်ဆိုတာကခံစားမှုမှန်တယ်ညကိုကောင်းတာပဲခံစားဆိုးတာပဲခံစားအကောင်းဆုံးမြေမြောဝေဒနာတွေကိုခံစားမှုတွေကိုခံစားနေရတဲ့အတိုင်းတွေပဲရိုးရိုးလေးရှိမှတ်တာဆိုတော့ဝေဒနာနိဗ္ဗာန်သတိပဋ္ဌာန်ခေါ်ပါတယ်။ချမ်းသာရင်ချမ်းသာတယ်၊ဆင်းရဲရင်ဆင်းရဲတယ်ပေါ့။ဒါကြပြောနေပဲပြောမယ်ဆိုတော့ကောင်းရင်ကောင်းတယ်၊ဆိုးရင်ဆိုးတယ်ပေါ့နော်။စိတ်မှာရှင်တွဲနေတဲ့ဝေဒနာသတိပဋ္ဌာန်ရှိတာကိုဝေဒနာနိဗ္ဗာန်လို့ခေါ်တာနော်။နာရတဲ့ရှင်တာ၊ခိုက်တာ၊ဖဲတာ၊အောင့်နိုင်ရတာတွေရှိတာကိုဝေဒနာနိဗ္ဗာန်လို့မခေါ်ပါဘူး။အဲ့ဒီနာရရှင်နာခိုက်တာခိုက်တာဒီကဝေဒနာမဟုတ်ဘူးယောဂါလို့ခေါ်တယ်။ဗားတယ်လေ။ယောဂါ။နာရဲဆိုတာစိတ်ရဲ့သဘောကမဟုတ်ဘူးနော်။ခြေောက်ကျင်နေတဲ့စိတ်ကျင်တာလားခြေောက်ကျင်တာလား။ခြေောက်ကျင်။ဒါရဲ့သဘောကိုအလုတ်ခွန်နဲ့မရောက်သေးဘူးပေါ့လေအလုတ်သဘောနဲ့ပြောတာ။အဲ့ဒါခြေောက်ကကျင်နေဆိုတော့ခြေောက်ကရုပ်လားနာမ်။ရုပ်တရား။ခြေောက်မှာရှိတဲ့ရုပ်သဘောကြီးဖောက်ပြန်ကြောင်းလေးတွေတော့ပဲကျင်နေလို့ပြောရတာနော်။နာရဲဆိုရလဲရုပ်ရဲ့ပေါက်ပြန်မှုကျင်းနေဆိုရလဲရုပ်ရဲ့ပေါက်ပြန်မှုစိတ်တယ်ဆိုရလဲရုပ်ရဲ့ပေါက်ပြန်မှုအောင့်နေဆိုရလဲရုပ်ရဲ့ပေါက်ပြန်မှုအဲ့ဒါနာရဲကျင်းနာစိတ်တက်ခဲ့တဲ့လေကိုအာရုံပြုပြီးတော့ရှုနေတယ်ဆိုရင်ဒါကာယနိပတ္တနာပဲရုပ်တဘောကိုရှုတာပေါ့နော်အဲ့တော့ဒီနာရာကိုအကြောင်းပြုပြီးတော့စိတ်ထဲမှာအခံရခက်ပြီးတော့နေတဲ့သဘောလေးစိတ်ထဲမှာသဘောမကျဆိုတာခံစားနေတဲ့သဘောလေးကမှဝေဒနာလို့ခေါ်တယ်အဲ့ဒီဝေဒနာကိုမြင်မှဝေဒနာနိပတ္တနာရောက်အဆင့်ရောက်တာနော်အဲ့မဲ့စိတ်မှရှင်သွင်းနေတဲ့အဲ့ဒီဝေဒနာစိတ်တွေလေးကိုရှုကြတော့အစပိုင်းမှာချက်ချင်းမလွယ်ပါဘူး။အဲ့တော့ပထမတော့နားတယ်ဆိုရင်နားတဲ့နေရာလေးတော့အာရုံစိုက်ပြီးရှုလိုက်ရတာ။ရုပ်ရဲ့ပေါက်ပြန်မှုတွေကိုလည်းရှုလိုက်ရတာပေါ့။အဲ့တော့ဝေါဟာရအရာဝေဒနာနိဗ္ဗာန်ကာယနိဗ္ဗာန်မှန်တာမှားတာဘာမှငြင်းနေကြမလို့ပါဘူး။အဓိကနာရာနားတဲ့သဘောလေးဖြစ်လာတဲ့ဆိုရင်နာရာလေးကိုရှုဖြစ်သွားမှုပဲအရေးကြီးပါတယ်နော်။ဆက်ပြီးဗာဒတိပြန်လည်းဖြစ်ချက်ပေါ့နော်။အဲ့ဒါနာရာကျင်နာတိုက်တာခဲတာအောင့်နဲ့ရတာဒီရိုးရဲ့ဖောက်ပြန်မှုကြီးဖြစ်ပါတယ်။တနည်းပြောရင်လည်းဆောပြဟောတဲ့အတိုင်းပြောတော့ယောဂပဲ။ကိုယ်နဲ့ဆက်တဲ့နဲ့ဖြစ်နေတဲ့နာကျင်ခက်ခဲမှုတွေကိုယောဂလို့ခေါ်တယ်။စိတ်နဲ့ဆက်သက်ပြီးတော့ဖြစ်နေတဲ့ခံစားမှုသဘောတရားတွေကိုမှဝေဒနာလို့ခေါ်ပါတယ်။ကိုယ်နဲ့ဆက်သက်နေတဲ့နာကျင်ခက်ခဲမှုသဘောတရားတွေဟာရုပ်ဖြစ်ပါတယ်။စိတ်နဲ့ဆက်သက်နေတဲ့အကောင်းအဆိုးခံစားမှုသဘောတရားတွေကဝေဒနာဖြစ်ပါတယ်။ယောဂီတို့ဝေဒနာကုံညင်လားသူကုံညင်သလားလို့ပြောတာကုံညင်တယ်ကုံညင်ပေးလိုက်ဘာလို့လဲဆိုတော့ဝေဒနာကစိတ်ရှိနေတယ်များရှိမှာပဲစိတ်မှာဖြစ်နေတဲ့ခံစားမှုကိုဝေဒနာလို့ခေါ်တယ်ဝေဒနာဟာစိတ်ချင်းဖြစ်တဲ့စိတ်ချုပ်ရင်ချုပ်တဲ့စိတ်နဲ့ဖြစ်တူပြတူပဲ ပြီးတော့ဝေဒနာကုန်ခြင်းနဲ့ဆိုရင်စိတ်လက်ကုန်မှဖြစ်မှာစိတ်ကုန်မှုဆိုတာကလည်းပေမှဖြစ်မှာဒါကြောင့်ဝေဒနာကုန်ခြင်းရင်ပေလာနာရခြင်းနဲ့ကြိုက်တာခဲတာတွေကမပြောက်ချင်ဘူးလားလေသွားပြီယောဂီတွေကနော်အဲ့ဒါနာရခြင်းနဲ့ကြိုက်တာခဲတာတွေပျောက်ချင်ရင်လည်းပေလာဘာလို့လဲဆိုတော့ရုပ်ရဲ့ပေါက်ပြတ်မှုသဘောတရားတွေရုပ်ရှိနေတယ်ဗျာနာခြင်းကြိုက်ခြင်းမှုဆိုတာတွေလည်းရှိနေမှာပဲပျောက်တယ်လို့ပဲရှိပါမှာလို့နော်ရသောကျင်းကလည်းဟောထားပြီးတဲ့ရှိပါတယ်။ရုပ်ခန္ဓာကိုကြီးရှိနေပါရဲ့နဲ့ကိုယ့်ကိုယ်ကိုကျမ်းမာတယ်လို့ပြောတဲ့သူ၊အနာရောဂါကင်းတယ်လို့ပြောတဲ့သူဟာမပြီးမနေမှာတဲ့သူပဲ၊နိုင်မဲတဲ့သူပါပဲ။စိတ်မှလာရောဂါကင်းတဲ့သူရှိတယ်၊ရုပ်မှရောဂါကင်းတဲ့သူတယောက်မှမရှိပါဘူး။နော်။စိတ်မှရောဂါကင်းတဲ့ဆိုတာယဟနာရှင်မတ်ကြီးပြောတာပါ။ယဟနာရှင်မတ်ကြီးရဲ့တဏ္ဍာမှာတော့လောဘဒေါသဆက်ရှိတဲ့ကိလေသာရောဂါရှိဖို့မရှိတော့။ဒါဆိုစိတ်မှရောဂါကင်းတယ်လို့ပြောတာကတော့ယဟနာပုဂ္ဂိုလ်မှာဖြစ်နိုင်ပါတယ်တဲ့။ကိုယ်မှာယောဂမရှိဘူးကြတော့ဘုရားယဟန္တာလည်းဖြစ်နိုင်ပါဘူး။မြတ်စွာဘုရားမှလည်းကိုယ်မှာယောဂမရှိဘူးလား။ခါခဏခဏနာတယ်နော်။ခါကြိုက်တယ်။တချို့ကသင်ရတဲ့တရားရှင်ယောဂပျောက်တယ်ရေးချင်နေတာမဟုတ်ဘူးနော်။သူပျောက်တဲ့အကြောင်းရှိတဲ့ပုဂ္ဂိုလ်ပျောက်မှာပဲ။အကြောင်းပျောက်ဖို့အကြောင်းရှိတဲ့ယောဂပျောက်မှာပဲ။ယောဂတိုင်းတော့ပျောက်နိုင်မှာမလား။မြတ်စွာဘုရားကဝိပဿနာဉာဏ်အားကောင်းတဲ့ပုဂ္ဂိုလ်ရှိလား။မရှိဘူးပဲရှိမလဲ။တစ်ချိန်တစ်ဆက်ကံနဲ့မှဝိပဿနာဉာဏ်ဒီခရီးပေါင်းများစွာသိမှန်ခရီးတွေသိနေချင်းချင်းဖြစ်နိုင်တာနော်။အဲ့ဒီလိုဝိပဿနာဉာဏ်အမှန်တန်အားကောင်းတဲ့ပုဂ္ဂိုလ်လက်ဆောင်ပြရှင်တော်မှာခါးကြီးကြိုက်တာပဲခေါင်းကြီးကြိုက်ကြိုက်တာပဲဒါကြီးဖြစ်တာပဲနော်အဲ့ဒါမြတ်စွာဘုရားခါးကြိုက်တဲ့ဝိညာဉ်ဖြစ်တာကဲခါးကြိုက်တာကြိုက်တဲ့ကဲတဲ့မှတ်ပြီးပျောက်ချောက်လိုက်ပေါ်လို့ပြောလို့ရပါမလားခါးကြိုက်တာကြိုက်တဲ့ကဲတဲ့မှတ်တယ်လေခါးကြိုက်တာပျောက်ပါမလားမပျောက်ဘူးမြတ်စွာဘုရားရှင်ကိုယ်နဲ့ခါးကြိုက်တာဘယ်လိုဖြစ်ရှင်းတယ်ဆိုရင်အခုလိုတရားတွေပါပြီးခေါ်တဲ့အခါကျတော့တခါတည်းမှာပိဋကကလည်းအိတ်ချင်နေပြီဆိုရင်တရားကိုရှိရှိခေါ်တယ်အခုပိဋကကအိတ်ချင်နေတယ်အဲ့တော့တေးရကလည်းမအိတ်နေဘူးပြထိုက်တဲ့ပုဂ္ဂိုလ်တွေလည်းရှိနေသေးတယ်ဆိုရင်မြတ်စွာဘုရားကညာလုံးဘက်ကိုခေါ်တယ်။အဲ့ဒီလိုခေါ်တော့နှစ်နိုင်သုံးနိုင်စသည်ကြာလာတဲ့ခါကျတော့မြတ်စွာဘုရားအရင်မှမခေါ်နေတဲ့ကိုခါရကြိုက်တာ။အဲ့ဒီခါကျတော့ခုဒီကံမြင့်မှလို့ပါပဲ။နောက်မှခံလေးတစ်ခုတက်တက်လှုပ်ထတာရှိတယ်။မြတ်စွာဘုရားတရားဟောတဲ့နေရာထဲမှာပြင်နောက်မှခံလေးရှိခံလေးကားထား။ကတိလေးတစ်ခုလည်းခင်းထားတယ်။အဲ့မြတ်စွာဘုရားတရားဟောနေရင်မတတ်နဲ့ရှင်သာရိပုတ္တရာလည်းဘိနာထိုင်မတရားနာနေတော့သာရိပုတ္တရာငါဘုရားခါးရောက်နေခါဆန်းလိုက်ဦးမယ်။သာရိပုတ္တရာဆက်ခေါ်လိုက်ပါအောင်ဆိုပြီးတော့ဒီလိုဆက်ခေါ်ခိုင်းတာနော်။အဲ့ဒါရှင်သာရိပုတ္တရာလည်းဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့မြတ်စွာဘုရားရဲ့အာဘောကြမြတ်စွာဘုရားရဲ့အာဘောနဲ့တလူမှမလို့ရမှဆက်ပြီးတော့ခေါ်သွားတာပဲ။အဲ့ဒါမြတ်စွာဘုရားရှင်ကပြင်ပေါ်ကနေဆင်းပြီးတော့နောက်မှကာထားတဲ့အခန်းထဲကကတိမောမှာဆက်လက်ဉာဏ်ပြုတ်ကိုခါဆန်းရတာပါ။ခါဆန်းပြီးဆောက်မှကြောက်တာနော်။နားနဲ့နားနဲ့နှောက်နဲ့ကြောက်ရတာ။မကြောက်ဘူးခါဆန်းလိုက်မှကြောက်မယ်ယောဂါကိုခါဆန်းပြီးကုရမှာပဲ။ထိုင်တဲ့ခါကျတော့လည်းညောင်းညားတွေပါပြီးမပေါ်ဘူးလား။အဲ့ညောင်းညောင်းနဲ့ဆက်အောင်လဲကြောက်ပါမလားဘယ်လိုလုပ်မှကြောက်ပါပြင်လိုက်မှမကြောက်ပါနော်အဲ့ဒါမပြင်မနဲ့ပေးသေးအန်ကျစ်ဒီခံနေရတာမကြောက်ဘူးဒါခရားနည်းလည်းမကြောက်ဘူးမြတ်စွာဘုရားကသူ့ခန်းလာတာမှတ်နေမှတ်ပြီးတော့ပေးတာမှမဟုတ်သေးခါဆက်ပြီးတော့ပေးလိုက်တယ်နော်ခုဒီနောက်ကပြင်မှာနောက်ကခန်းပြင်မှာကတင်ရှိလားသူကတော့ခါဆက်နေနေအဲ့တော့ရုပ်ရှိနေတဲ့များကိုရှိနေတဲ့များငါချင်းတက်ခဲမှုယောဂါရှိပါမယ်မကုန်နိုင်ပါဘူးစိတ်ရှိနေတဲ့များခံစားမှုဝေဒနာရှိပါမယ်မကုန်နိုင်ပါဘူးအဲ့တော့ဒီရုပ်နဲ့ဝေဒနာနဲ့တွဲပါလို့နော်ဒါမှမဟုတ်ဒါစကလုံးနဲ့ညင်းကြတဲ့သက်သာမဟုတ်ပါဘူးနာရနာရနာရမှာသတ္တဂန်ဝိပဿနာပဲခေါ်ဖို့ဥပရိဏဝိပဿနာပဲခေါ်ဖို့အရေးကြီးပါဘူးနော်စိတ်ဓာတ်ဝိပဿနာဆိုတာကစိတ်ကိုရှုမှတ်တာပါပဲလောဘနဲ့ရှင်ပြည့်တဲ့စိတ်ဖြစ်လာရင်လောဘနဲ့ရှင်ပြည့်တဲ့စိတ်ကိုသိလိုက်ရတယ်။သူတို့ကတော့လူချင်းရင်လူချင်းနဲ့တက်မရင်တက်မတဲ့စိတ်ဆိုရင်စိတ်ဆိုရင်စိတ်တို့ရင်စိတ်တို့တယ်လို့ရှုမှတ်ရမှာကိုပြောတာပါပဲနော်။အဲဒီမှာလူချင်းနဲ့လို့ဒီလိုအရက်ပြောနေလို့လည်းရှုလိုက်ပြီမဲ့ဒီစိတ်ဓာတ်ဥပဒနာနဲ့ဓမ္မဥပဒနာကလည်းဆင်တူလေးဖြစ်နေတဲ့သူကမရှင်းမဖြစ်တဲ့တယ်။ဟိုဓမ္မဥပဒနာမှာလည်းလူချင်းနဲ့စိတ်တို့နဲ့စိတ်တို့ကမှတ်တာမပါဘူးလား။ပါတယ်နော်။အဲ့တော့စိတ်ဓာတ်ဉာဏ်ပဒနာဆိုတာလူရင်းပြောမယ်ဆိုတော့သူသိတဲ့ဒီလိုရှိတာစိတ်ဓာတ်ဉာဏ်ပဒနာခေါ်တာပါသူရဲ့ပြေဝင်ငင်းမောပြီးတော့သူရဲ့မောဟအပြည့်ကိုပြောတာမဟုတ်ဘူးဆိုတော့လောဘနဲ့ပဒနာလေးတွေးပြီးလိုက်ဆိုရင်လောဘလည်းဖြစ်သူသိတဲ့ဖြစ်တယ်စိတ်မှာပဲလောဘဖြစ်တဲ့ဘီရဲ့ရှင်တွင်းနေတာအဲ့တော့လောဘရှင်နဲ့လောဘဖြစ်တဲ့လူတွေးနေတဲ့သဘောလေးဒီကစိတ်အဲ့ဒီတွေးနေတဲ့သဘောလေးကိုလောဘနဲ့ပတ်သက်ပြီးတွေးနေတဲ့သဘောလေးကိုရှုရင်တော့စိတ်ဓာတ်ဉာဏ်ပဒနာအဲ့ဒီစိတ်မှာတွေးနေတဲ့လောဘဖြစ်တဲ့လူကိုရှုရင်တော့ဓမ္မဉာဏ်ပဒနာဒေါသဖြစ်တဲ့စိတ်တွေနဲ့စိတ်တွေတဲ့နဲ့စိတ်တွေနဲ့စိတ်တွေလို့ရှုနေနေစိတ်မှာတွဲနေတဲ့ဒီဒေါသသဘောလေးဒေါသရဲ့ထောက်မြတ်တည်နေတဲ့သဘောလေးလူမကြတဲ့သဘောလေးကိုမြင်ရင်တော့ဓမ္မနိပတ္တနာအဲ့ဒီဒေါသဖြစ်ချက်ကိုတွေးနေတဲ့စိတ်ကလေးကိုမြင်ရင်တော့စိတ်ဓာတ်နိပတ္တနာအဲ့ဒါလွယ်ပြန်လာတွေးစိတ်ဉာဏ်စိတ်ကိုရှုရင် စိတ်ဓာတ်ဥပါဒနာအဲ့ဒီတွေးစိတ်ဉာဏ်သိတဲ့အတူရှင်တွဲဖြစ်နေတဲ့လောဘဒေါသစိုက်ပြီးတဲ့မကောင်းတဲ့သဘောတွေသရာပီတိစိုက်ပြီးတဲ့ကောင်းတဲ့သဘောတွေကိုရှုနေတာကတော့ဓမ္မဥပါဒနာစိတ္တသစ္စာစိတ်ဓာတ်ဥပါဒနာရှုရမှာမဟုတ်ဘူးနော်သရာကံဝစိတ်ဓာတ်သရာကံစိတ်ဓာတ်ဥပါဒနာစီရာဂနဲ့ရှင်တဲ့စိတ်ဖြစ်နေရာဂနဲ့ရှင်တဲ့စိတ်ရာဂနဲ့ရှင်တဲ့စိတ်လို့သိရမယ်ဝိဒရာဂံမှာစိတ်ကံဝိဒရာဂံစိတ်ကံဒီပဒနာဒီရာဂမရှိတဲ့စိတ်ဖြစ်ရင်လေရာဂမရှိတဲ့စိတ်ကိုသိရမယ်ဆိုတော့ကုသိုလ်စိတ်တွေဖြစ်နေလေစိတ်ကံဥပဒနာမရှိပါဘူးလားရှိပါမှာကုသိုလ်ပြုနေလို့ကုသိုလ်စိတ်တွေဖြစ်နေတဲ့ကိုယ်စိတ်ကိုကြည့်ကြည့်လိုက်တော့သံဃာယုတ်ကြည့်နေတယ်ဝန်တာနေကြလားဝန်တာနေနေဝန်တာနေဝန်တာနေရှိရမယ်စိတ်လေးကကြည်လင်လာလေးကထင်ရှားနေရင်လေကြည်လင်နေကြည်လင်နေဖြစ်နေတဲ့အတိုင်းမရှိရမှာပဲနော်ကိုရွတ်နေရမှာပြောတာမဟုတ်ဘူးတော့ကြည်လင်နေကြည်လင်နေလို့ရှိရတာနောက်ပိုင်းကျတော့လည်းပြောပါမယ်အဲ့ဒါစိတ်ကြတဲ့ကိုရှင်ရင်စိတ်တိုင်းဥပဒနာစိတ်နဲ့တွဲနေတဲ့အကောင်းဆုံးသဘောကြတဲ့ကိုရှင်ရင်တော့ဇမ္မာဥပဒနာ၊ကာယဥပဒနာ၊ဝိညာဉ်ဥပဒနာ၊စိတ်တိုင်းဥပဒနာ၊ဇမ္မာဥပဒနာ။ဇမ္မာဥပဒနာဆိုတာကစိတ်မှာတွဲနေတဲ့သဘောတွေကိုကြည့်တဲ့ပြောတာမဟုတ်ဘူး။တခြားကျုပ်သဘောတွေကုနာကိုယ်မူရလည်းမဟုတ်စိတ်မူရလည်းမဟုတ်တဲ့သဘောတရားတွေပါတယ်ဗျာ။ဇမ္မာဥပဒနာလည်းဝင်တယ်။ဆိုတော့မြင်နေခြင်း၊မြင်နေတဲ့သဘောတရားတွေ၊မြင်ကမြတ်သဘောတွေ၊ကြားကမြတ်သဘောတွေ။အဲဒီမြင်နေတဲ့သဘောတွေ၊ကြားနေတဲ့သဘောတွေကိုရှုတာကလည်းဇမ္မာဥပဒနာပဲနော်။မြင်နာကြတာ၊နာနာစားတာ၊ထိတာ၊သိတာဒီသဘောတွေကိုရှုနေတာဇမ္မာဥပဒနာပါပဲ။ဒါကအခြေခံဇမ္မာဥပဒနာပေါ့။ရှင်ရဇမဥပဒနာဆိုတာကခုနရှေ့ပိုင်းမှာရှိခဲ့တဲ့ကာယရေဝေဒနာရေစိတ်ဓာတ်ရေဒီသုံးမျိုးရေဖြစ်ပျက်သဘောကိုရှုတာဓမ္မဥပဒနာဓမ္မဆိုအနိစ္စဓမ္မဒုက္ခဓမ္မအနတ္တဓမ္မဒီကာယဝေဒနာစိတ်ဓာတ်ရေဖြစ်ပျက်သဘောကိုရှုနေတာကိုပဲဓမ္မဥပဒနာလို့ခေါ်တာနော်အဲ့ဒါတတိပဌံဘယ်နှပါးရှိပါလဲ၄ပါးရှိတယ်အဲ့ဒီ၄ပါးလုံးသုံးအောင်ရှုရပါပဲသုံးအောင်ဆိုတာကကာယကျုံလာရင်ကာယကိုရှုဝေဒနာကျုံလာရင်ဝိညာဉ်ကိုရှိစိတ်ကြုံလာရင်စိတ်ကိုရှိဓမ္မတဘောတွေကြုံလာရင်ဓမ္မတဘောတွေကိုရှိပေါ်ရပေါ်ရရှိတော့မှာပဲနော်ငါကတော့စိတ်တိုင်းဥပဒနာပဲစိတ်တဲ့ပြီးစိတ်ရရှိနေုံနဲ့မပြီးဘူးကာယလည်းစိတ်တဲ့ပြီးတော့ကာယလည်းရှိနေုံနဲ့မပြီးဘူး၆ပါးသာရှိတဲ့ထေရန်ဆံမျိုးပဲမှာ၆ပါးသာလုံးအောင်မှာထေရန်အောင်နိုင်တယ်လို့ကာယဝိညာဉ်စိတ်တဲ့ဓမ္မလို့၄ပါးသာရှိတဲ့တတိပဋ္ဌာန်စာမေးပွဲကြီးမှာ၄ပါးသာလုံးအောင်မှာမဲ့ကုန်၄ပါးပြည့်တရားဉာဏ်များဆိုရနိုင်ပါတယ်အခုရရနေရတယ်လို့ယူဆနေတော့ဒါပေမဲ့စပြီးဒီတဲ့အချိန်မှာတော့တချို့ကလည်းကာယနဲ့စပြီးတော့ဒီတဲ့ပေါ့တချို့ကလည်းစိတ်နဲ့စပြီးဒီတဲ့တချို့ကလည်းဝိညာဉ်နဲ့စပြီးတော့ဒီတဲ့ပြီးအားထုတ်ကြပါလေအစပိုင်းမှာဒါအာသံယံအာသံယံတခုကိုစုပ်ကင်ထားရတာနောက်ပိုင်းကျတော့ပေါ်ရပေါ်ရရှုသွားရတာပါပဲဝိပဿနာရှိနေပြတဲ့သံမှုလေးတောင်ရှိပါတယ်ဦးဇင်းတို့သာဝတ္ထုမျက်နှာမှာလည်းပါတယ်ပါတယ်လေဖြစ်ခိုက်ယုံနဲ့ဖြစ်တိုင်းခံဧကံမှတ်ပြီးမှုတဲ့လည်းပေါင်းဖြစ်ခိုင်ယုံနံဖြစ်တိုင်းခံဧကံမှတ်ပြီးမူသုံးသာဆိုတိုင
်
ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းကြီးပဲရှုတာကိုသတိဉာဏ်တရားအားထုတ်တယ်လို့ခေါ်တာပါခုနကာယဝေဒနာစိတ်ဓမ္မ၄မျိုးမှားတာရှုပ်တယ်ဆိုရင်နှိမ့်ထုတ်လိုက်တော့ယုံနဲ့နာမည်ရှိတာပါပဲနော်ဖြစ်ခိုက်ယုံနဲ့ဖြစ်နေတဲ့ယုတ်တရားသုံးခုနံတရားတွေကိုဖြစ်တိုင်းခံဖြစ်နေတဲ့အတိုင်းကြီးတွိုင်းရင်တွိုင်းတယ်ရင်ရင်ရက်တွေဆင်းရင်ဆင်းတယ်လျောင်းရင်လျောင်းတယ်ပေါ့စိတ်မှလည်းဖြစ်နေတဲ့အတိုင်းပဲလိုချင်ရင်လိုချင်တယ်ဆွဲလိုက်ရင်ဆွဲလိုက်တယ်စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်တူရင်စိတ်တူတယ်ဖြစ်နေတဲ့အတိုင်းဖြစ်တိုင်းခံလို့ပဲရှုလိုက်ပါတယ်ဒါကဘုရားအထုတ်တယ်လို့ခေါ်တာနော်ဖြစ်နေတာကတမျိုးရှုတာကတမျိုးမဖြစ်စရာကိုသိထားတဲ့စာရေးကပါဠိတွေပါနေလိုက်ရှုနေမှာဟုတ်ရဲ့လားမဟုတ်ဘူးရှိတဲ့တိုင်းလည်းရှုရှုရင်းနဲ့တော့ပြင်သွားလိမ့်မယ်အဲ့ဒါကတိပ္ပံဒီဘက်ကရှုမှတ်ပေါ်များအားထုတ်တဲ့နေပါပဲဒါတခြားတရားတွေလည်းညာပြီးသားဆိုတော့သဘောပေါက်ပါတယ်နောက်နေ့လည်းအစီအစဉ်ပြောတော့ပါပါမယ်အဲ့ဒီဓမ္မတဝနာသဗ္ဗယအာပိတယဒီပိတယလို့တမျိုးရှိတဲ့တရားအထဲမှာအာပိတယကတော့ခုနဥသိရှိကိုဟောတယ်ကျန်ွေလူကြီးထူလိုက်ပါစေတရားနဲ့ပဲဒါကျင်းနလိုက်ပေါ့နော်အဲဒီတစ်ခါလည်းအရှင်ဒီဟိုနဲ့ပတ်သက်တဲ့တရားတွေပြီးတော့ရင်လည်းလာအောင်မှာပါပဲဒီပေးတရားနဲ့ကုသတိပ္ပဏ္ဏဘာကိုကျန်ရင်းပြောလိုက်တယ်အဲဒီမှာသွားသွားနဲ့မှတ်စားစားနဲ့မှတ်စရာပါလေမပါရဲလို့ပြောရအောင်နော်အဲ့တော့သွားသွားနဲ့စားစားနဲ့ချိန်မတည်နေနေပါတယ်ဆိုတော့ခုနမှတ်တာနဲ့ပတ်သက်လို့ပြောမယ်လို့ပြောခဲ့ပြီအခုမေးပါမယ်မှတ်ပါလို့ပြောတဲ့တရားနဲ့မမှတ်နဲ့လို့ပြောတဲ့တရားတရားနာဖို့တဲ့ကဘယ်တရားတရားနာပြီးတဲ့နောက်တဲ့ယောဂီတွေသဗ္ဗာယချက်တုံးမှတ်ပါလို့ဟောတဲ့တရားတစ်ခုရှိတယ်မမှတ်နဲ့မမှတ်နဲ့မှတ်နေကြဘူးလို့ဟောတဲ့တရားတစ်ခုရှိတယ်အဲ့ဒီနှစ်ပုဒ်တွေကဘယ်ပုဂ္ဂိုလ်ကကုသသဗ္ဗာယချက်တုံ ဒါတရားဟောဆရာအကြိုက်လိုက်ကြတာခုနကသွားတော့တယ်မှသားသားနဲ့မှလို့ပြောကြတာဒီဆုံးကြီးနဲ့မှတ်တာကြိုက်လိုက်တယ်နဲဆိုပြီးတော့အဲ့လိုပြောတာချင်းနဲ့တော့တကယ်ယူမှောင်းမှတ်ပါတာကြိုက်လာမှမှတ်နဲ့ဆိုတာကြိုက်တယ်ဆင်းရင်းလို့မရဘူးနော်တကယ်ရိုက်ဆင်းရင်းတယ်ငင်းလည်းငင်းငယ်တယ်ကြံရုံပဲအဲ့ဒါဦးဝင်းကိုတရားရက်ကဂျော်ယူရက်ကမေးရတဲ့တော့အရှင်ဘုရားမှတ်ရမှာလားမမှတ်ရဘူးလားမှတ်ပါတဲ့တရားကိုလိုင်းနိုင်ရမလားမမှတ်နေတဲ့တရားကိုလိုင်းနိုင်ရမလားလို့ဘယ်ရင်ကြီးနေကြတာဒီလိုပဲရှိနေလို့ရင်မှတ်မလို့ရင်မမှတ်နဲ့ဘယ်လိုလဲတော့လို့ရင်မှတ်မလို့ရင်မမှတ်နဲ့ဒီလိုပြောတော့ကျွန်တော်ကထင်တယ်ဒီဘုန်းကြီးနှစ်ဖက်ထွန်းတယ်လို့ထင်နေဦးမယ်နော်နှစ်ဖက်ထွန်းတာမဟုတ်ပါဘူးတဘာဝကိုပဲအဲ့ဒီတိုင်းပဲနော်ယောဂီပုဂ္ဂိုလ်ရဲ့ဆရာကတရားနဲ့တရားလူစံတိုင်းအစ္စာတရားနဲ့မတူကြဘူးတချို့ကမှတ်လိုက်မှအားရတယ်မှတ်လိုက်မှပဲအဘိညာဉ်ကြီးဖြစ်လာတယ်။ချွေးကြတော့လည်းမှတ်နေလိုက်တာခလုတ်ခလုတ်နဲ့ရှုပ်နေတယ်။မှတ်မှဖက်နဲ့ပြုံးနေလိုက်ပြီးနေရတာကညာထဲမှာပူရှင်းနေ။မှတ်မှပြိနေပုဂ္ဂိုလ်တွေမှတ်ပါ။မမှတ်လည်းပဲပြီးတဲ့ပုဂ္ဂိုလ်ကတော့မှတ်နေ။မမှတ်လည်းရတယ်ပေါ့။မှတ်လည်းပြင်းရှိပါဘူး။ဒါလည်းဒီပုံရတာပြောတာတကယ်တမ်းကျတော့အစာတူရောဒီဘိုင်းမှာတော့မှတ်မှပဲပြီးတာများပါလေနော်။မှတ်မှပဲနဲ့ပြီးဆိုပထမတော့ဟုတ်တုတ်တုတ်ပဲ။တတိယနဲ့စိတ်တွေဟိုရောက်ကြဖြစ်မှာတော့လား။ဖြစ်သွားတာပါပဲ။အဲ့တော့အမှတ်ရဲ့အကျိုးနံပါတ်၁ဒီတရားနာပြတာမှတ်မိလို့ပြောမယ်ဆိုရင်တော့အမှတ်ရဲ့အကျိုးကနံပါတ်၁အတွေးတွေကိုပြတ်တောက်စေပါတယ်နံပါတ်၂ပညာတွေကျင်းစင်သွားပါတယ်နံပါတ်၃ပရမတ်သဘောတွေပေါ်လွင်လာပါတယ်နံပါတ်၄သိလေသာငြိမ့်ရသွားပါတယ်အမှတ်ရဲ့အကျိုးကလည်းမျိုးတော့လေးမျိုးသွားသွားရဲ့စားစားရဲ့စားနေနေနဲ့ချားချားရဲ့စားရခြင်းမှတ်တဲ့အမှတ်ရဲ့အကျိုးက၄မျိုးရှိပါတယ်ဖြစ်တဲ့ယုံနယ်လေးကိုဖြစ်နေတဲ့အတိုင်းလေးမှတ်သွားမယ်ဆိုရင်မှတ်နေတဲ့အချိန်မှာအတွေးတွေမဝင်တော့ဘူး။မမဘက်နဲ့တိရုံနဲ့တိနေကြည့်ရုံနဲ့ကြည့်နေဆိုတော့ခဏတော့ဟုတ်တယ်လို့လည်းဒါကြောင့်အတွေးတွေဝင်လာဘူးလား။ဝင်လာတယ်။ဆိုတော့အရှုကံအာယုံပေါ်မှာရှုစိတ်လေးကတိတိမမမကြတော့ဘူး။အတွေးလေးနဲ့ဖြစ်သွားတယ်။ဒါကြောင့်မလို့သွားသွားတဲ့စားစားတဲ့စားတဲ့ချိန်ဖြစ်တိုင်းမှတ်နေတယ်ဆိုလို့ရှိရင်တော့အတွေးတွေဝင်မလာတော့ဘူး။အတွေးတွေကိုအမှတ်ကဖြတ်တော့ပြီးပါတယ်။ဒါပထမအဆင့်ပေါ့။အဲ့မှာဖတ်ခါစားမှာတော့ဘာတော်မှမပြည့်နေပါသေးဘူး။ပရမတ်ဘောဒီဘာမှမမြင်နေပါသေးဘူး။ရုပ်နဲ့မမြင်နေပါသေးဘူး။အတွေ့တွေမဝင်မှုစဉ်ကိုပဲတော်တော်ဖုံးတယ်နေပြီနော်။ဒီစရက်ခါကအတွေ့နဲ့ပဲအများအားဖြစ်စားနေတာပါ။ဒီလိုသာသွားတဲ့ဆက်စားတဲ့အရှိအရှိတိုင်းမှမှတ်လိုက်ပြီဆိုရင်အတွေ့နဲ့ပဲအချိန်ကုန်သွားလိမ့်မယ်။ဒါကြောင့်ပထမအဆင့်မှာတော့ဖတ်တာမှန်။နိုင်ရင်နိုင်ရင်အတွေ့တွေကပြောင်းအတွေ့တွေပြီးတဲ့အခါမှာနောက်တစ်ဆင့်တက်လိုက်တဲ့အခါကျတော့ခါတိုင်းပြည့်နေတဲ့ပညာဆွဲတွေကျင်းစင်သွားတယ်။ပညာဆွဲတွေဖောက်ချောက်သွားတယ်။ခါတိုင်းသွားတယ်ပဲခင်ဗျာဆိုသွားတယ်သွားတယ်နဲ့မှန်ရင်ခါတိုင်းကတော့ငါသွားနေတယ်ခြေတော်ကြီးသွားနေတယ်ငွေကြီးပေါ်မှာသွားနေတယ်ကျန်းကျင်ပေါ်မှာသွားနေတယ်ဆိုပြီးတော့ပြင်းရည်နဲ့တွဲသွင်းနေလေလားသိနေတယ်သွားတယ်သွားတယ်ဘုမုံလမ်းနေလမ်းနေလို့အဲ့ဒီလိုမှတ်လိုက်တော့မှားအားကောင်းတဲ့ခါမှာတွေးရည်နဲ့ကင်းစင်သွားပြီဆိုတဲ့ခါကျတော့ခြေတော်ဆိုတဲ့ပြင်းရည်ကျန်းကျင်ဆိုတဲ့ပြင်းရည်ငါဆိုတဲ့ပြင်းရည်ပြောက်သွားတယ်သွားနေတဲ့သဘောလေးပဲထုတ်ရှားနေတဲ့သဘောလေးပဲရွေးရှားနေတဲ့သဘောလေးပဲတူတူနေတဲ့သဘောလေးပဲဆိုတာသိလာတယ်ဘာရောတဲ့ဘောဒီမြင်လာတာပေါ့နော်စသဖြင့်ဘာရောတဲ့ကိုမြင်မှမြင်တယ်ဒါပေမဲ့မြင်အောင်တော့စိတ်ကလေးကတော့ညှဆရတယ်နိုင်ချတဲ့ကမှခြေတော်ကြီးကိုခြေတော်ပြင်းရဲ့ကျမ်းပြင်းပြင်းကိုအာရုံမဆိုင်ဖက်နဲ့ဒီခြေတော်တွင်းထဲကနေအတွင်းထဲကပြီးပြီးနေတဲ့သဘောလေးကိုအာရုံစူးစမ်းကြည့်တော့စမ်းနေစမ်းနေဒီလိုရှိပါလားအဲ့ဒါရှင်ရင်းရှင်းနဲ့အတွေးတွေလည်းကျင်းစင်သွားပြင်းရည်တွေလည်းကျင်းစင်သွားပြီးတော့ဈေးလျားမှုသဘောလေးပတ်သက်ပဲမြင်လာတယ်အဲ့ဒါပရမတ်သဘောပဲနော်ခြေတော်ပြင်းရဲ့ကျမ်းပြင်းပြင်းပြပြီးတော့ဈေးလျားမှုသဘောလေးပတ်သက်ကိုမြင်လာတာဟာပညာကြီးကြောက်ပြီးတော့ပရမတ်ကိုမြင်လာတာနှစ်ကျိုးနဲ့သုံးကျိုးကတွဲဆက်ပါပဲပညာကြောက်ပြီးတဲ့နပရမတ်ဘောကသူ့တို့ပေါ်လာတော့တာပဲပညာကိုသိနေတဲ့အချိန်မှာပရမတ်ကိုမသိနိုင်ဘူးပရမတ်ကိုသိတဲ့အချိန်မှာလည်းပညာကိုမသိနိုင်ဘူးတစ်ခုပေါ်ရင်တစ်ခုကငုတ်သွားတာပဲနော်အဲကြောင့်မှားရင်မှားရင်လည်းမှားရင်ကောင်းလာပြီဆိုလို့ရှိရင်ပညာကြီးလည်းကြောက်ပြီးတော့ပရမတ်ဘောလေးကိုပေါ်လာတယ်ရှင်းသက်ရှင်းသက်ပြီးတော့ရှုရတဲ့ဒီပရမတ်မြင်တဲ့ဉာဏ်ကတော့ဆင်းဆင်းရှိတာပေါ့နော်ပထမတော့ရွေးချယ်မှုသဘောလေးတစ်သက်သိနေ။နောက်တော့ဒီရွေးချယ်မှုတွေကလည်းတစ်သက်တည်းမဟုတ်ဘူး။အပိုင်းပိုင်းတစ်သက်ပဲတည်ပြီးတည်ပြီးတည်ပြီးတည်ပြီးဆိုပြီးတော့သဘောပေါက်လာမယ်။အဲ့ဒါကလည်းအကျဉ်းစားကနေအစီအပင်းအစိတ်လေးစစ်စစ်နဲ့ဖြစ်ချက်တွေမြင်လာမှာပေါ့။ဖြစ်ချက်ကိုမြင်ရင်ကမှတကယ်ပရမစိတ်ကိုမြင်တော့တာပါပဲ။နော်။ဖြစ်ချက်ကိုဖြစ်ပြီးဖြစ်လိုက်တဲ့အတိုင်းမမြင်သေးတယ်လေ။ပရမကစစ်စစ်ကြီးမဖြစ်သေးဘူးနော်။အဲ့ဒီလိုပညာတွေကင်းစင်ပြီးတော့ပရမအတွေ့တွေလည်းမရှိဘူး။ပညာတွေလည်းမရှင်းတော့ဘူး။ပရမသဘောတွေပဲမြင်နေပြီဆိုတော့ဒီလိုတကလည်းမမြင်ဘူးလား။ငင်းနဘခုနကရင်ငင်းပြီးတိတိနှမျိုးထဲမှာတိတိနဲ့ဣတိတာကိုပြေတော့ကြတာပေါ့နော်အ အဲ့တော့အမှတ်ကိုချင်မပေးလိုက်ပါနဲ့အမှတ်ကအကျိုးလေးမျိုးကိုပေးစွမ်းနိုင်ပါတယ်နံပါတ်၁ဗါတယ်လေအတွေ့အကြုံကိုဖြတ်တောက်ပေးတယ်ဒါကအမှတ်ဖက်ကနေပြောတာပေါ့လေရတဲ့ဒီဘက်ကပြောမယ်ဆိုရင်အမှတ်အတွေ့အကြုံဖြတ်တောက်သွားပါတယ်နံပါတ်၂ပြင်းရက်တွေပြင်းထန်သွားပါတယ်နံပါတ်၃ပရမတ်သဘောတွေပေါ်တွင်ထင်ရှားလာပါတယ်နံပါတ်၄ကိလေသာငြိမ်းချသွားပါတယ်ကြည့်အဲ့ဒီအကျိုးလေးမျိုးမလိုချင်ဘူးလားလိုချင
်ပါ
လိုချင်တော့မှတ်တာမှတ်နော်ကိုယ်ကနေကြည့်လို့ရှင်မဟာဗောဓိမင်းဆရာတော်ဆိုင်ကပြောတယ်တရားအထုတ်ပြီဆိုရင်တော့တဲ့ဥမ္မတ်ကြီးကိုအားကိုရပါတယ်တရားထိုင်ဘုရားအားကိုရမှာတော့ဥမ္မတ်ကြီးအားကိုရမှာဥမ္မတ်ကြီးဆိုတာဘာပြောတာတော့အမှတ်ကိုပြောတာတော့ကိုယ်ကနေကြည့်လို့ရှင်ဒုတိယမြားနင်းကုန်သထုံနင်းကုန်ဒီတုံးဆရာတော်ဆိုင်ရဲ့ဆောင်းဘုတ်ကလည်းရှိတယ်ဥစဉ်နဲ့သိတဲ့ဟောကြားတယ်အဲဒီဆောင်းဘုတ်ကလေးကဆွဲလိုက်ပါအမှတ်အမှတ်တရစံမပြတ်မရနိကောင်းတော့ပါလိုက်ပါအမတ်အမတ်ကျရစမပြတ်မရမီ
အမတ်အမတ်ကျရစမပြတ်မရမ
ီအမတ်အမတ်ကျရစမပြတ်မရမီအဲ့ဒါကျရစမပါဘူးဆိုတော့ခုနကကျူလီမျိုးဆင်းဆင်းပေါ်လာပါပါတယ်တချို့ကလည်းပြောတယ်အမတ်ဆိုတာပြင်းရပဲလို့လည်းပြောကြတာနော်အမတ်ကအမတ်ဆိုတဲ့စကားလုံးနဲ့ဆိုင်တော့ဒါပြင်းရပဲတဲ့ပြီဆိုမှပါရမတ်တဲ့လို့ပြောကြတာအဲ့ဒါရင်သိဆိုတိုင်းပရမမဟုတ်ပါဘူးသိဆိုတိုင်းပညာမဟုတ်ပါဘူးသိရသုံးလို့ရှိရင်ကြားခွင့်ရမလားပညာသည်ဝိညာဉ်သည်ပညာသည်ဆိုလိုတယ်နော်ပညာကတော့မှတ်ပြီးတော့သိတယ်ဝိညာဉ်သည်ဆိုတာကတော့သိရဲ့သိပေါ့သိတယ်ဆိုလို့လည်းပဲအကောင်းဆုံးကမှမခွဲခြားတတ်ဘူးပညာသည်ကမှအကောင်းဆုံးအကြောင်းကျိုးကိုခွဲခြားပြီးသိတာပြီးတော့သိဆိုတိုင်းပညာဟုတ်ရဲ့လားမဟုတ်ဘူးနော်ပညာလည်းရှိတယ်စိတ်လေးရှိတယ်ဝိညာဉ်သာဟုဝိတက်ကဝိညာဉ်ကောင်ပြောတာဟုတ်စိတ်ကိုပဲပြောတာဒါတော့ပညာရဲ့အတိဝိစိတ်ရဲ့အတိဆိုပြီးတော့လည်းရှိရတယ်အတိဆိုတိုင်းပညာမဟုတ်ဘူးဒါကိုလက်ခံမယ်ဆိုရင်မှတ်ဆိုတိုင်းပညာမဟုတ်ဘူးဆိုတာလည်းလက်ခံနိုင်ရမယ်နော်မှတ်တာကလည်းပညာမှတ်လည်းရှိတယ်ပညာမှတ်လည်းရှိတယ်သမာဓိမှတ်လည်းရှိတယ်အမျိုးမျိုးရှိတာပါပဲအခုသွားသွားတဲ့စားစားတဲ့လူမှတ်နေတာကပေါ်ရန်လေးပဲဆက်ပြီးတော့စကလုံးတစ်သက်ညွတ်နေရဆိုရင်တော့လည်းဒါပညာမှတ်ဖြစ်ခြင်းဖြစ်မှာပေါ့သွားတယ်သွားတယ်လို့မှတ်လိုက်တယ်မှာဘလူလေးသွားနေတာလေသွားတဲ့သဘောလေးကဒါလေသွားတယ်ဆိုတာဘာလို့ခေါ်တာလဲသွားတဲ့အချိန်မှာဘလူလေးဖြစ်နေတာလေလို့ဒီလိုသဘောလေးကိုပြန်ဆူးဆိုင်ပြီးတော့ကြည့်ရင်းနဲ့မှတ်နေမယ်ဆိုရင်တော့ပညာမှတ်မဟုတ်ပါဘူးဒါမှတ်လေပညာမှတ်ပါအတိမှာပညာကြည့်လို့ရှိတယ်လို့အမှတ်မှလည်းပညာမှတ်လို့ရှိတယ်ဆိုတာလေးလေမှတ်သားထားကြည့်ကြပါလေနော်ယောဂီတို့နှစ်ဆန်းတည်းနေတို့ဘာလို့ကြတော့အိမ်မှာရှိတဲ့ဘုရားရှင်မှာရှိတဲ့ကြီးခင်တော်ကြီးကြီးမြတ်နေကြီးတော်တော်ကြီးပဲကြီးခလာကြီးကြီးပန်းမှုကြီးမတိုက်ကြဘူးလားတိုက်ကြတယ်ဆောင်းဆောင်ကြီးမဲ့လေးနဲ့ဖြစ်ဖြစ်ကြီးချုပ်ရှင်နဲ့ဖြစ်ဖြစ်တိုက်ကြတယ်ဆိုတော့ကြီးခလာကြီးလုံးတိုက်တယ်ပဲဆိုကြပါဆိုပြီးအဲ့ဒါကြီးခလာကြီးတစ်လုံးကိုညနေတက်တော်ကြီးကတ်ထားတဲ့ကြီးခလာကြီးတစ်လုံးကိုပြောင်းတိုက်တော့မယ်ဆိုတော့မကြီးမဲ့နဲ့ပဲတိုက်တယ်ဆိုကြပါဆိုအဲ့တော့ဘယ်ဘက်လက်နဲ့ကြီးခလာကိုတိုင်းညာဘက်လက်နဲ့မကြီးမဲ့နဲ့ပို့ညာဘက်မှာမြည်မိတိုက်ပြီးတော့ဒီဘလာကိုပို့အဲ့ဒီမှာဒီဘလာကပြောင်းသွားတာလက်ကကင်မထားဘဲနဲ့မြည်မိတ်လေးနဲ့ပို့နေမယ်ဆိုရင်ဒီဘလာကြီးလဲပြီးတော့ကြောင်အောင်မလားမကြောင်နိုင်ဘူးလက်ကတော့ကင်ထားလို့ရဲ့မြည်မိတ်နဲ့မပို့ဘူးဆိုရင်လည်းကြောင်အောင်မလားမကြောင်ဘူးသွားသွားနေစားစားတယ်လို့အမှတ်ကလေးသုံးနေတာကအာယုံကိုလက်နဲ့မြဲမြဲကင်ထားတာနဲ့တူတယ်အာယုံလေးဆိုတော့ဒီဘလာကိုလက်ဘက်လက်နဲ့မြဲမြဲကင်ထားတာနဲ့တူတယ်နော်အဲ့ဒီတော့သွားတယ်စားတယ်လို့မှတ်နေတဲ့သွားတာကဘယ်လိုစားတာကဘယ်လိုလို့သဘောလေးကိုသိအောင်ပြန်စူးစိုက်ပြီးတော့ကြည့်နေတာကတော့အသိရပဲပညာပဲပေါ့နော်အမှတ်ရဲ့အသိရဲ့နှစ်မျိုးနဲ့အားထုတ်ပါမှာဘူးအဲ့တော့ဘယ်လက်ကအမှတ်ပြီးတော့ဘယ်လက်လေးနဲ့ရှုခိုင်းအောင်သိကြည့်ပလာကူမြဲနေအောင်ကန်းအသိလေးနဲ့အသိဆိုတဲ့မကြီးမဲ့လေးနဲ့အားရပါရပေါ်တိုင်းအဲ့ဒီတော့မှကြည့်ပလာလေးကကြောင်းကြည့်လိုက်ပါနဲ့ဆိုတော့အားရင်းရဲ့သဘောကိုမှန်တိုင်းသိတာကိုပြောတာပါနော်အဲ့တော့မကင်လေးနဲ့ပို့နေမယ်ဆိုလည်းမပြောင်းလို့ပို့တာပို့ပြီးတော့မကင်မှုဆိုရင်လည်းနေရာနှံ့မပြောင်းနိုင်တယ်လို့ပါပဲရှုပန်းအောင်ရဲ့သဘောကိုမှန်တိုင်းသိဖို့ဆိုရင်တော့မှတ်ရောအသိရောနှစ်မျိုးလုံးလိုအပ်ပါတယ်ကိုယ်ကကျွမ်းကျင်သွားလို့မှတ်ရမလို့တော့ဘူးဆိုရင်တော့လည်းမမှတ်ခဲ့ရတာပေါ့ဒီဘလာကိုကဒီနေရာထားသူလက်ရဲ့ပို့တဲ့ဟိုထားသူသဘောတရားလေးကိုကနားလဲသွားပြီဆိုရင်တော့လက်ကလေးထုတ်ပြီးတော့ပို့နေလေရတာပေါ့ဒါမှမကင်ထားမယ်ဆိုရင်လည်းဒီလက်အကျော်ကြီးထောင်ရအောင်အားကြီးထုတ်ပြန်ထားကြမယ်လို့ခင်ဗျလက်ကလေးနဲ့ဖိပြီးတော့ဖြည့်တဲ့အုံကိုထိထားမှလည်းမရဘူးလားကျွင်းကျင်သွားပြီဆိုရင်တော့လက်နဲ့အားကြီးထုတ်ပြန်ထားကြမယ်လို့ခင်ဗျခြေပြေးလေးကန်သုံးဖို့ထုတ်ပြီးတော့ပို့တဲ့လို့ရတယ်လို့ပါပဲ မမှတ်ဖိနဲ့ရှုခံရတဲ့ဘောလို့ကိုသိနိုင်တဲ့ဉာဏ်အားဖြင့်ရောက်သွားပြီဆိုရင်တော့ဉာဏ်စိတ်ရှိရောက်သွားပြီဆိုရင်တော့သွားတဲ့ဆက်ဆက်တဲ့အမှတ်တွေကိုတမင်ဆွတ်ခဲ့တာမလို့ပါဘူးလူလူကျင်းစင်သွားမှာပါသဘောပေါက်ပါတယ်နော်အဲ့ဒီလိုကျင်းစင်သွားအမှတ်တရားမလို့တော့ဘယ်နဲ့သိုံလေးသိသွားတဲ့ဆိုတော့မှတခါတည်းရန်အစားလိုအထုတ်တဲ့အခါမျိုးလေးတွေတော့အမှတ်ကလေးကိုဆွတ်ထားပြီးတော့ဒီနေ့တော့နေရာကနေကဲတရားလေးပေါ်ထားလာမှာစဆိုင်တဲ့ချိန်မျိုးလေးကျွန်တော်အမှတ်လေးနဲ့စအောင်ပါပဲအမှတ်ကလေးကလည်းကြည့်ကြလောက်မှတ်လိုက်ပြီးတော့မှတတိယနဲ့အချိန်ကြီးရပြီးတော့အမှတ်ကိုလွတ်ဆွတ်ထားပြီးတော့စတင်လွတ်ထားတာမှပေါ့လေအမှတ်ကလည်းလိုကြောက်တာအမှတ်ကြီးကတကယ်အတိအကောင်းမှန်းဆိုတော့မှတ်နေရတော့ဖုလို့ဖုလို့ရှုပ်နေတာပါအဲ့လိုလိုလေးကျင်းစင်တော့ပြီးတီနဲ့အမိလေးကြီးပဲတက်ဆောင်ဆက်ကောင်းပါပါလေနော်အဲ့တော့အမှတ်ကိုပြည့်ညက်လို့ပြောရတဲ့ပတ်သက်လို့ပထမပိုင်းမှာပြည့်ညက်ဖြစ်တဲ့အထောင်းအဲ့ဒီပြည့်ညက်ဟာပရမတ်သဘောနဲ့လိုက်ရင်းနေတဲ့ပြည့်ညက်ပါပဲပြည့်ညက်က6မျိုးရှိပါတယ်ပါဠိလိုပြောမယ်ဆိုတော့ဝိသမာနပြည့်ညက်အဝိသမာနပြည့်ညက်ဝိသမာနိနာအဝိသမာနပြည့်ညက်အဝိသမာနိနာဝိသမာနပြည့်ညက်ဝိသမာနိနာဝိသမာနပြည့်ညက်အဝိဇ္ဇမာနိနာအဝိဇ္ဇမာနပညာဆိုပြီးတော့6မျိုးပါဠိလိုပြောတဲ့ရှုပ်တာပေါ့လေဗမာလိုပြောမယ်ဆိုရင်တော့ပထမပညာကအရှိပညာအရှိပညာဆိုတာကသွားတော့ယုတ်နံသတ္တဝိအဘောတိသောဘာယောနိဗ္ဗာန်စိတ်စေတသိက်ဒီအရာဒီစကားလုံးတွေလည်းအကုန်လုံးပညာတည်းတည်းပဲမဟုတ်လားဒါပေမဲ့တကယ်ရှိတာကိုပညာထားတဲ့ပညာမျိုးသူ့ကိုအရှိပညာတဲ့မရှိပညာဆိုတာကလူနဲ့ဇမားရင်းနေတော့တောင်းပင်ချံချွေးငွေအဲ့ဒါတွေကတကယ်ပရမတ်တဘောဖြစ်တကယ်မရှိတဲ့ပညာတွေလို့မရှိပညာတကယ်မရှိတဲ့ပညာထားတာနော်နောက်တစ်ခုကရှင်းဒီနှစ်ခုကိုတွဲလိုက်ပေါ့အရှိရဲ့မရှိရဲ့နှစ်ခုပေါင်းပြီးတော့အရှိမရှိပညာအရှိမရှိပညာအရှိရဲ့မရှိရဲ့နှစ်ခုပေါင်းထားတာဥပမာသာလပညာအပင်ကြီး၆ပါးရှိတဲ့ပုဂ္ဂိုလ်အပင်ကြီး၆ပါးရှိတဲ့ပုဂ္ဂိုလ်လို့ဆိုလိုက်လို့ရှိရင်အပင်ကြီး၆ပါးကတော့ဉာဏ်နေဆိုတော့ဒါပရမတ်တဘောကြီးဉာဏ်ဆိုတာတကယ်သင်္ချာရှိတယ်အပင်ကြီး၆ပါးရတဲ့ပုဂ္ဂိုလ်ဆိုတာကရှင်းသာမရှိဘူး။ဒါကြောင့်မရှိနဲ့ရှိနဲ့ပေါင်းထားတာမလို့မရှိအရှိမရှိပညာရှင်းတော့တခါပြန်ထားလိုက်တော့မရှိအရှိပညာမရှိနဲ့ရှိနဲ့ပြန်ထားတော့ဥပမာအဋ္ဌိပတ်တော့မိမတန်ဆိုရင်မိမဆိုတာကမရှိဘူးအတန်ဆိုတာကတကယ်ထင်ရှားရှိတယ်မရှိနဲ့ရှိနဲ့ပေါင်းထားလို့မရှိအရှိပညာတဲ့နောက်တစ်ခုကတော့အရှိနဲ့ရှိနဲ့တစ်ခုပေါင်းလို့အရှိအရှိပညာတဲ့အဲ့ဒါကြတော့ဥပမာသက္ကုဝိညာဉ်ပေါ့သက္ကုဝိညာဉ်ဆိုရင်သက္ကုဆိုတာလည်းတကယ်ထင်ရှားရှိတယ်သက္ကုတ္တဝိညာဉ်ဆိုတာလေသင်္ချာရှိတယ်တကယ်သင်္ချာရှိတဲ့သက္ကုတ္တရာကိုနှီးပြီးတော့လေသက္ကုဝိညာဉ်ဆိုတဲ့အသိစိတ်ကလေးကဖြစ်နေတာဒါပေတော့အရှိနဲ့အရှိနဲ့ပေါင်းတာမဟုတ်လို့အရှိအရှိပညာနောက်မရှိပညာဆိုတာကတတိပုဒ္ဒောတထေသာဆိုတာတထေကလေတကယ်သင်္ချာမရှိသာဆိုတာလေတကယ်သင်္ချာမရှိမရှိတဲ့နဲ့မရှိတဲ့နဲ့ပေါင်းလို့မရှိပညာတဲ့အဲ့တော့စဉ်တိုင်းပြန်ကြုံမယ်ဆိုရင်အရှိပညာမရှိပညာအရှိမရှိပညာမရှိအရှိပညာအရှိအရှိပညာမရှိမရှိပညာမှတ်မိပါရနော်ဒီအရှိနဲ့မရှိကိုပဲမှတ်ထားလိုက်ရင်ပြရပါပဲဟိုရှင်မောရှင်ကြီးရှင်မွေရှင်မလူစားလို့ရှင်းနေပြီနော်အဲ့ဒါလေးကိုပြောပြပါအဲ့ဒီမှာပထမဆုံးပါတဲ့အရှိပညာဆိုတာတကယ်ရှိတဲ့ပရမတ်သဘောတွေကိုသိညာထားတာသွားသွားတဲ့စားစားတဲ့ဆိုတဲ့ပညာတရားတွေတကယ်ရှိတဲ့ပရမတ်သဘောတွေကိုသိညာထားတာပါဒါကိုပဲတနည်းပြောတော့စိတ္တပညာလို့လည်းခေါ်တယ်။စိတ္တကတာယုစာယတာစရာကသူပရမတ်သဘောတရားဟာသာစရာကလည်းလုံးကြီးတွေဖြစ်တာ။ပရမတ်နဲ့လည်းလုံးကြီးတွေတဲ့ပညာလို့ဆိုလိုတယ်။အစင်းတစ်ခုကိုမြင်လိုက်တဲ့အခါမှာမောင်မြတ်ကိုမြင်တဲ့အခါမှာမောင်မြတ်မောင်မြတ်မောင်မြတ်မောင်မြတ်လို့မှတ်နေလို့ဆိုရင်တော့ဘယ်တော့မှပရမတ်သဘောမတွေ့နိုင်ဘူး။မောင်မြတ်ဆိုတဲ့ပညာကမရှိပညာကြီးဖြစ်နေတာနော်။အဲ့ဒါကိုမြင်နေလို့ရှိနေတော့မြင်နေတဲ့စလုံးထဲမှာမြင်တတ်တဲ့မျက်စိပသာရလေးပါတယ်မြင်ရအစင်းရလဲကြားတယ်မြင်ပြီးသိကလေးလဲပါတယ်တကယ်အရှိတွေကိုပြညာထားတာနော်ဒါကြောင့်အရှိပြညာဖြစ်တဲ့မြင်တယ်ဆိုတဲ့ပြညာကိုသုံးပြီးမှတ်မယ်ဆိုရင်တော့တဖြည်းဖြည်းနဲ့မှအားကြီးကောင်းသွားတဲ့အခါဓမ္မကြီးအားကြီးကောင်းသွားတဲ့အခါမှာပြညာအစွဲတွေပွာချပြီးတော့ပရမတ်သဘောကြီးပေါ်နေသင်ရှားလာပါလိမ့်မယ်ဒါဓမ္မသမဏသဗ္ဗယတဲ့မှတ်ပါဆိုတဲ့တရားရဲ့မှတ်နေတဲ့တရားရဲ့ဒီနှစ်နှစ်တရားနှစ်မျိုးတည်းကဘယ်တရားနဲ့သဗ္ဗယဖြစ်တယ်ဆိုတာသိဖို့သင်ခြင်းဖို့ကိုယ်သိအထာနဲ့နှိုင်းရှင်းပြီးတော့သင်ခြင်းပြီးတော့တဘောပတ်ဖို့ကျေးဇူးတင်ကြတာပါအလုပ်ပေးတော်လည်းပါအောင်ပေါ့နော်တရားစကံဖြစ်နေတဲ့အတွက်ကြောင့်တရားစကံလို့နာမည်ခံရတာဆိုတော့အလုပ်ပေးများများဟောအောင်ပေါ့နော်ဒီတော့ဟောပြောခြင်းစနိုင်းကြီးကိုလည်းပြည်ပါပါပြီတရားနာပိဋကများအားလုံးဓမ္မတဝနာသဗ္ဗယလို့ခေါ်တဲ့တရားနာမျက်တာမှုတရားနာအရှင်ပြည်မှုနဲ့ပြည့်စုံကြတဲ့အတွက်မဂ္ဂနိဗ္ဗာန်တရားရည်တဲ့မျက်တူကိုအရှင်အမြန်ရရှိနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ပဲကိုယ်တို့ရဲ့အစဉ်ဒီဘုရားကြားရတော့သူဒီညမှာပဲညီကုန်ချုပ်ပါတော့မယ်။ဒ တရားနာပိတာများအားလုံးလည်းဥချထားကြပါနော်။အရေးကြီးဆုံးစကားတစ်ခုနဲ့တရားညီဆုံးဆုတ်ပါမယ်။အပမဒိနာသံပါတိသာအပမဒိနာမမိတ်မလဲရောမပေါ့မဆပြင်းကြဆက်တံမှန်ကန်သောတတိတရားရှင်သံပါတိသတိလက္ခဏာတိပညာဥစ္စာသောသိက္ခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း